Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2023ခုနှစ်စက်တင်ဘာလ10ရက်ဗုဒ္ဓနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိ Washington DC မြို့တော်ကနေတက်ထုတ်လွှင့်ပေးနေပါပြီ။ Line meter 3832 52တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်း website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းရုပ်သံကပါထုတ်လွှင့်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမနန်းလာပါဒီကနေ့ညဖက်သတင်းတွေကိုဒီနေ့ညဖက်အစီအစဉ်မှုအဖြစ်တင်ဆက်တော့မှာပါ။
ပြန်ကြည့်ကြပါစို့ခင်ဗျာဒီနေ့ညသတင်းတွေထဲမှာတော့မြန်မာနိုင်ငံမှာကျန်းမာရေးလူရွေးချောင်ကြဖို့နိုင်ငံတကာကတိုက်တွန်းနေတာ NUG ကပြည်သူ့တော်လှန်ရေးစတင်ပြီလို့မနေ့ကကြေညာပြီးတဲ့နောက်ဒီနေ့မှာဆန္ဒပြပွဲတွေဆက်ရှိခဲ့တာနဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်အတွင်းကိုဗစ် -19 ရောဂါကြောင့်လူပေါင်း92ယောက်ထပ်ပြီးတေဆုံးခဲ့တဲ့မြန်မာသတင်းတွေအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြိုတော်သိပြပါမယ
်။ကောင်းပါပါရှင်။စကိုင်းတိုင်းကလေးမြို့နယ်အတွင်းရေးရွာတချို့ကအိမ်တွေမီးရှို့ဖျက်ဆီးခံရတဲ့သတင်းမှကြားဖို့ရှိတာကတော့
မီးအိမ်ရှို့တာတိမ်ရတော့တတ်ခင်တယ်။တံခါးတော်တွေသွားပြီးမှမီးငင်းကိုငင်းသွားတယ်။တွင်းရတော့ပြာချသွားပြီ။အခုကကြာတာမှရှို့နေတယ်အခုလောင်နေပြီ။တရားဝင်တရားထွက်ပြေးအိမ်ကြီးလိုက်တိုင်းမှမီးနဲ့ရှို့တယ်လူတွေဖမ်းတယ်။
ဒေသခံရွာသားတယောက်ပြောသွားတာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်ကချင်ပြည်နယ်ဘက်ကစစ်ကောင်စီတပ်နဲ့ KIA တို့ KIA တို့ကြားဒီကနေ့တိုက်ပွဲအခြေအနေရန်ကုန်မန္တလေးနဲ့မြို့ကြီးတချို့ကနိုင်ငံတော်ပောက်ကွဲမှုများနဲ့လူထိခိုက်ဒဏ်ရာရတဲ့တဲ့င်းနဲ့အတူနိုင်ငံတကာသတင်းဆောင်မှာတော့9/11နှစ်ပတ်လည်ဆောင်မသဘောကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒေါက်တာတန်းစောရဲ့လူလူနဲ့ကျမရဲ့ NUG ရဲ့နိုင်ငံခြားရေးမှူးဝါဒအကြောင်းဆွေးနွေးထားတဲ့ဦးကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်တင်ဆက်နေကြအပတ်စဉ်အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကုချကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံပြည်ပခန့်မှာပါဝင်ပတ်သက်နေသူအလုံးအနေနဲ့အကြံဖက်လို့ရောက်ကိုရှောင်ချဖို့နဲ့လူသားစာနာမှုအကူအညီတွေပေးလို့ရအောင်လုပ်ပေးကြဖို့အရှိတော်အရှာနိုင်ငံတွေနဲ့နောက်နိုင်ငံတို့ကတိုက်တွန်းထားပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့တော်လှန်ရေးဆင်နွှဲဖို့အင်ကာနေ့မှာကြေညာလိုက်ပြီးတဲ့နောက်အခုလိုနိုင်ငံတကာဘက်ကတုံ့ပြန်တာတွေထွက်လာတာပါ။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရထူကူဖိုင်ဇာရှာကမြန်မာလူထုဘေးကင်းရေးနဲ့တရားဝါပြောရေးကိုသက်ဆိုင်သူအားလုံးကဦးစားပေးရပါမယ်လို့ Reuters သတင်းဌာနကပြောပါတယ်။မြေပြင်အခြေအနေဘေးကင်းလုံခြုံမှသာလူသားစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့လည်းပြောခွင့်ရဖိုင်ဇာရှာကပြောပါတယ်။မလေးရှားနိုင်ငံရဲ့ဝန်ကြီးဆိုင်ဖူဒီအဗ်ဒူလာကဘုံသဘောတူညီချက်၅ချက်ကိုဖြစ်နိုင်တဲ့များအမြန်ဆုံးအကောင့်တွေမဖော်နိုင်တဲ့အပေါ်ကျွန်တော်တို့စိတ်ပြက်တယ်လို့ပဲပြောနိုင်ပါတော့တယ်လို့အွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်။အခုနောက်ဆုံးအခြေအနေအရဆိုရင်တော့အားလုံးအစကနေပြန်ဆရတော့မှာပါပဲလို့လည်းဝန်ကြီးအဗ်ဒူလာကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကလည်းမြန်မာနိုင်ငံအကြက်တဲကိုအကြမ်းဖက်နီလန်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းတာလက်မခံကြောင်းငြင်းငြင်းချမ်းချမ်းဖြည့်ရှင်းကြဖို့တိုက်တွန်းကြောင်းလူသားစာနာမှုအကူအညီတွေဘေးရန်ကင်းကင်းနဲ့အဓာအဆီမရှိပေးနိုင်ဖို့တည်ငြိမ်အေးချမ်းနဲ့ပဝန်းကျင်လိုအပ်ကြောင်း RFA သတင်းဌာနကမနေ့ကအီးမေးလ်နဲ့တုံ့ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကြည်ထင်တန်မှတ်ကြီး Pete Falls ကဆေးရနာဒိန်းနာနဲ့အကြံဖက်လို့ရတွေကိုကျွန်တော်တို့အပြင်းအထန်ပြစ်တင်ရှုတ်ချပါတယ်လို့ Facebook မှာရေးခဲ့ပြီးအားလုံးဆွေးနွေးပြောဆိုကြဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာဆေးရနာဒိန်းနာကိုအနောက်နိုင်ငံတွေလိုပြစ်တင်ရှုတ်ချတာမျိုးမဟုတ်တဲ့ဒီအစိုးရကတော့မြန်မာနိုင်ငံကတက်ဆိုင်သူအားလုံးအဖွဲ့အားလုံးအနေနဲ့တိုင်းပြည်နဲ့လူလူရဲ့ရေရှည်အကျိုးစီးပွားကိုအလေးထားတဲ့နည်းဆိုတာတိုက်တွန်းပြောဆိုနေပါတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝမ်တင်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။နိုင်ငံတကာပြည်ပခန့်ခြေလူကိုစောင့်ကြည့်လာနေတဲ့ ICG အဖွဲ့ကမြန်မာရေးကြွမ်းကျင်သူဒူးဖြစ်သူ Richard Hawsey က NUG တင်ညာချက်ကိုမြန်မာနိုင်ငံကဆိုရှယ်မီဒီယာအသုံးပြုသူတွေကြားမှာအခိုင်အမာထောက်ခံကြတာတွေ့ရပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM အဖွဲ့ဝင်ဒူးဖြစ်သူ Chris Sidoti ကအကြံဖက်လို့ရဟာမြန်မာလူထုဘေးဒုက္ခရောက်ရတဲ့အကြောင်းရင်းဖြစ်ပြီးအဖြေမဟုတ်ပါဘူးလို့ဒီကနေ့ရဲ့ဆွေးနွေးထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ NUG ရဲ့ရည်တည်ချက်အမြင့်ကိုကျွန်တော်တို့ခန်းစားနားလည်ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ရဲ့ရလတ်အနေနဲ့ဖြစ်လာမှာတွေတော့စိုးရိမ်မိပါတယ်လို့လည်း Mr. Sidoti ကပြောပါတယ
်။ NUG အမျိုးသားညီညွတ်စိုးရရဲ့စစ်ကြေညာချက်အပြီးရန်ကုန်နဲ့မြို့ကြီးတချို့မှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပောက်ကွဲမှုတွေဆက်တိုက်ဒီနေ့ဖြစ်ခဲ့တာတရားတွေလည်းရှာခဲ့ကြပါတယ်။ရှမ်းကုန်မှာမနက်ပိုင်းကချင်းမြတိုင်မြို့နယ်ရှိအရှာဝါစေကန္နာနဲ့နေ့လယ်ပိုင်းမှာမရန်ကုန်မြို့နယ်သမိုင်းလန်းစုံရင်ထဲယုံတကုံစေကန်းမြို့နယ်ရင်ထင်းရဲယုံနောက်တောင်ကုံကအေယာချမ်းသာကွန်ဒိုနားနဲ့ရင်ထင်းရဲယုံစတာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်မန္တလေးမြို့မှာဆိုရင်လည်းအမှတ်6ရဲစခန်းမှာဒီနေ့နေ့လယ်ပိုင်းကလက်လုပ်ပုံတစ်ခုပောက်ကွဲခဲ့ပါတယ်ထိခိုက်ဒဏ်ရာမှုအသေးစိတ်ကိုတော့မသိရသေးပါဘူး ပခိုးတိုင်းပေါင်းတယ်မျိုးကံငယ်ရွာမှာတော့ထိခိုင်ချိုးပါတီရဲ့စီယုံရီမှုလည်းဖြစ်တဲ့ရှာရင်မှုအိမ်မှာမနေ့ကဘုံပစ်ထက်ခံခဲ့ရပြီးပောက်ကွဲက2ယောက်တေဆုံးပြီး5ယောက်ဒဏ်ရာခဲ့ကြပါတယ်။မကွေတိုင်းရေစကြိုမျိုးစိုက်ပျိုးရေးရုံးမှာလည်းဒီနေ့လည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မတရားမျိုးမှာလည်းစစ်ကောင်စီတရင်ပေးလို့ကြော်စောတဲ့အမျိုးသမီးတူဒီနေ့လည်းကပြစ်ဒတ်ခံခဲ့ရပါတယ်။တကယ်တော့ဆက်ရနာသင်ခဲ့တဲ့နေကလေးကနေဒီနေ့အထိဆိုရင်ဆနပြပေါ်တွေဖြစ်ခဲ့ရမှာဖြစ်ခတ်ဖြုတ်ခွဲတာဖန်စီသွားပြီးတဲ့နောက်တည်ဆုံးသွားတာစတာတွေကြောင့်တည်ဆုံးသူအရေးအတွက်ဟာ1054ဦးရှိပြီလို့နိုင်ငံရေးကျင်းသားများကွန်ကြီးစောက်ရှောင်ရဲ့အဖွဲ့ APP ကထုတ်ပြန်ထားပါတယ်။အခုချိန်ထိဖန်စီထားခံရသူပေါင်းကလည်း6324ဦးရှိလာပြီလို့ APP ကဆိုပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းတန်အတိုင်းငယ်ရောပါတက်တာလာတဲ့သဘောတူရပေမယ့်ကူးစက်တည်ဆုံးသူအရေးအတွက်တိတိတတ်တာရော့ကျသွားတဲ့ပုံမရှိသေးပါဘူး။နိုဝင်ဘာ24ရက်နေ့ရဲ့တွင်ဓာတ်ခွဲနမူနာပေါင်း 25,398 ခုကိုစစ်ဆေးခဲ့တာမှာကူးစက်သူအရေအတွက် 1,902 ယောက်ရှိခဲ့ပြီးသေဆုံးသူက62ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ်တတိယလိုင်းကာလအတွင်းအမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့အရေအတွက်ထက်ပိုများနိုင်တယ်လို့ကျန်းမာရေးလူသားတွေနဲ့ပြည်ထိုင်တာအကူအညီပေးသူတွေကခန့်မှန်းပါတယ်။အသက်အရွယ်ကြီးရင်းသူတွေကိုဒီလိုနိုင်ငံထုတ်ဆိုင်နိုဖမ်ကိုဗစ်ကာကွယ်ဆေးစစ်ကောင်စီကထိုးပေးနေပြီးကြံအသက်အရွယ်အပိုင်းခြားတွေကိုစပြီးကာကွယ်ဆေးထိုးပေးနေပြီးဆိုတဲ့တရားဝင်သတင်းတော့မကြားရသေးပါဘူး။စက်တင်ဘာလ9ရက်နေ့ထိဆိုရင်ကာကွယ်ဆေး2ချိန်အပြည့်ထိုးပြီးသူ3တန်းနီးပါးရှိပြီးတစ်ချိန်ထိုးပြီးသူ 1.9 တန်းရှိပြီးဖြစ်တာကြောင့်စုစုပေါင်းကာကွယ်ဆေးထိုးထားသူဦးရေ 4.9 တန်းနီးပါးရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လေငွေကြေးတန်နိုင်သူတွေကတော့ဤလန့်အမျိုးမျိုးနဲ့ကာကွယ်ဆေးရှာပြီးထုံနေကြတဲ့သတင်းတွေရထားပါဗျ။မြန်မာနိုင်ငံတရုတ်ကုန်သွယ်များအသင်းချုပ်ကသူတို့စီမှာဂျိုတင်ဆင်းပေးထားသူတွေတအူးကိုကြံ့ငွေ 9,000 နှုန်းနဲ့ဆိုင်နိုဖမ်ကာကွယ်ဆေးထိုးပေးနေပါဗျ။ပိုလီကဆေးုံဆေးကန်းတွေကိုကိုဗစ်ကာကွယ်ဆေးတင်သွင်းခွင့်နဲ့အခကြေးငွေယူပြီးထိုးပေးခွင့်ပြုထားတယ်ဆိုတဲ့သတင်းတွေကြားထားရပေမဲ့အခုချိန်ထိတော့ဘယ်ပိုလီကဆေးုံဆေးကန်းမှမှကိုဗစ်ကာကွယ်ဆေးတကယ်တမ်းထိုးပေးနေပြီဆိုတာမကြားရသေးပါဘူးခင်ဗျာ။
အိန္ဒိယနိုင်ငံမှာတော့ကိုဗစ်ပိုးတွေ့တာပြန်တက်လာတာမို့ဒီဘက်ထက်လူစုလူဝေးနဲ့ဖြစ်လာနိုင်ချေဘာသာရေးပွဲတွေကိုကန့်သတ်မှုတွေလုပ်နေပါတယ်။ AP နဲ့မေလာတွေတော့ကလူ2,000ကျော်သေဆေးရုံတွေရှံထွက်ကကိုဗစ်ဒဏ်အကြီးကျယ်ခံခဲ့ရပြီးလူရေသန်း 1,300 ထိများတဲ့အိန္ဒိယရဲ့စီးပွားရေးအရအချက်ချာမွန်ဘိုင်းမြို့မှာကိုဗစ် -19 လိုင်းသစ်ပြန်ဆဖြစ်နေတာကိုသတိပေးလိုက်ပြီးအခုလိုကန့်သတ်မှုတွေလုပ်လာတာပါ။မွန်ဘိုင်းမြို့တော်ဝန်ခစ်ဟိုရီဖန်တီကာကအခုကိုဗစ်တတိယလိုင်းတစ်ကလာနေတာမဟုတ်ဘူးဒီကိုရောက်နေပြီပါပြီလို့တောက်ကြနေစမယ်ဟိန္ဒူပွဲတော်မတိုင်ခင်မနေ့ကပဲပြောလိုက်ပါတယ်ကိုဗစ်စတွေ့ခဲ့တဲ့တရုတ်နိုင်ငံမှာတော့မနေ့တည်းတည်းကိုဗစ်ကာကွယ်ဆေးအလုံးပေါင်း6တန်းနီးပါးထိထိုးပေးခဲ့တာမို့မနေ့ကအထိဒီကာကွယ်ဆေးအလုံးပေါင်းတန်း 2,200 နီးပါးထိထိုးပြီးပြီလို့အမျိုးသားချက်မဲ့ကော်မရှင်ကဒီနေ့ပြောလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုဗစ်ရောဂါသတိထားကာကွယ်မှုတွေကျဆင်းလာနေတာကိုအရာရှိတွေဘက်ကစိုးရိမ်လာနေချိန်မှာဒီနေ့ပိုးတွေ့သူစစ် 2,050 ရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့လစံချိန်နီးပါးကိုပြန်ရောက်လာနေတာပါ။စင်ကာပူမှာလည်းဒီနေ့ကိုဗစ်ပိုးတွေ့သူစစ် 348 ရှိခဲ့တာမို့မနေ့က328တွေ့ခဲ့တာထက်ပိုများလာနေကပြီးခဲ့တဲ့နှစ်ဩဂတ်လတည်းကဆိုရင်အများဆုံးတွေ့တာလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9383ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီရီကနေဘူဒူးညဘက်တွေကိုဆက်လက်ပြောပြနေပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့ဂျာမန်နိုင်ငံသားဝင်ကြီးဟိုက်ကိုမားစ်တို့ပူးတွဲကမ္ဘာ့ခရီးသွားပြီးတရွဲလုံဆောင်ဘက်တွေမဟာမိတ်တွေနဲ့အတူအာဖဂန်နစ္စတန်အခြေအနေဆိုင်ရာဆွေးနွေးပွဲတရက်ကိုဒီကနေ့လုပ်ဖို့ရှိပါတယ်။နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ဟာအခုဂျာမနီနိုင်ငံမှာရောက်နေပြီဖြစ်ပါတယ်။ဆွေးနွေးမယ့်အထက်မှာတာလီဘန်အုပ်ချုပ်ရေးအောက်အာဖဂန်နိုင်ငံအတွက်လူသားစာနာမှုအကူအညီတွေဆက်ပြီးပေးဖို့ကိစ္စလည်းပေါင်းဝင်ပါတယ်။ဆွေးနွေးမယ့်ထဲကကိစ္စရပ်တစ်ခုကတော့တာလီဘန်တွေအနေနဲ့ပြောထားတဲ့အတိုင်းတိမတိဆိုတာနဲ့နိုင်ငံကကမျှော်လင့်တယ်လို့တကယ်ပဲလှုပ်လာမှာလားဆိုတော့ကိုကြည့်ဖို့ဖြစ်တယ်လို့ဝန်ကြီးအဆင့်ဆွေးနွေးပွဲမတိုင်ခင်အမေရိကန်နိုင်ငံသားဌာနတာဝန်ရှိသူတူကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကတရားဝင်ခီးသောအထောက်အထားတစ်ခုခုကန်ဆောင်ထားသူဘယ်သူမှမစိုးနိုင်ငံကနေထွက်ခွာခြင်းနဲ့ဆိုရင်ထွက်ခွင့်ပေးမယ်လို့တာလီဘန်တွေအာမခံထားတဲ့အတိုင်းလှုပ်ဆောင်ဖို့ဝန်ကြီးဘလင်ကန်ကဂျာမနီကိုခီးမဆက်ခင်ကာတာနိုင်ငံခီးစဉ်အတွင်းအလေးထားပြောခဲ့ပါတယ်
အာဖဂန်နစ္စတန်အင်ဇောဆိုရကြီးညာချက်ပေါ်အမေရိကန်ဘက်ကစောင့်ကြည့်ဆန်းစစ်အကဲဖြတ်နေတယ်လို့ဆိုလိုက်ပါတယ်။အာဖဂန်ပြည်သူတွေအနေနဲ့အားလုံးပါဝင်တဲ့ဆိုရမျိုးရတင်တယ်လို့အမေရိကန်ဘက်ကမျှော်လင့်ထားချက်ကိုလည်းရှင်းရှင်းလင်းလင်းပြောထားပြီးသားပါလို့နိုင်ငံတိုင်းဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။အာဖဂန်ကနေလက်ရှိနိုင်ငံသားထွက်ဖို့အသင့်ဖြစ်နေတဲ့လေရင်တွေကိုထွက်ခွာခွင့်ပေးတာပါဝင်နိုင်ငံသားတွေနဲ့ခီးသွွားလက်မှတ်ရှိထားတဲ့အာဖဂန်တွေလုံလုံကျုံကျုံနိုင်ငံကနေထွက်ခွာနိုင်ဖို့မျှော်လင့်ထားတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကဆိုပါတယ်အာဖဂန်မျိုးကိုသုံးပြီးတခြားနိုင်ငံတွေကိုချိန်ချောက်တာလုံးဝမဖြစ်စေဖို့နဲ့အာဖဂန်ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီရရှိရေးခွင့်ပြုပေးဖို့ကိုလည်းမျှော်လင့်ထားတယ်လို့နိုင်ငံရဲ့ပြောခွင့်ရက VOA ကိုပြောခဲ့ပါတယ်တကယ်တော့တာလီဘန်တွေအနေနဲ့အာဖဂန်အစ္စလာမစ်အင်ဆောင်အစိုးရအဖွဲ့ကိုမနေ့ကခြေညာခဲ့ရမှာအစ္စလာမစ်လှုပ်ရှားမှုကိုစတင်ထူထောင်ခဲ့တဲ့ကွယ်လွန်သူမူလာဦးမာနဲ့အနီးကလုပ်ခဲ့သူမူလာဟာဆန်အခွန်ကဥဆောင်သွားမယ်လို့ဆိုပါတယ်။မြောက်ပိုင်းပန်ရှာပြည်နယ်ကိုသိမ်းပိုက်လိုက်ပြီးအာဖဂန်ရဲ့နောက်ဆုံးကျန်နေတဲ့လက်နက်ကင်ပုံကံမှုတွေအဆုံးတက်လိုက်ပါပြီလို့ကြေညာပြီးနောက်တနေ့မှပဲအခုလိုတာလီဘန်တွေအင်ဆောင်အစိုးရအဖွဲ့ကိုခြေညာလိုက်တာပါ။အင်ဆောင်အစိုးရဝန်ကြီးအဖွဲ့ခံထားမှုအားလုံးဟာယာယီတာဖြစ်ပြီးတခြားဝန်ကြီးဌာနအကြီးအကဲတွေလည်းမကြခင်ခန့်ထားမယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟက်ကကာဘူးသတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့ပါတယ်။အသက်60ဝန်းကျင်ရရှိမယ်လို့ယုံကြည်ရတဲ့အင်ဆောင်အစိုးရကောင်ဆောင်အာခွန်ဟာတောက်ပိုင်းကနာပြည်နယ်မှာမူဖွားခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့နှစ်20စစ်ပွဲအတွင်းအမေရိကန်နဲ့မဟာမိတ်တပ်တွေကိုတိုက်ခတ်ဖို့ဦးဆောင်ညွှန်ကြားခဲ့သူလည်းဖြစ်ပါတယ်
1989ခုနှစ်တရုတ်နိုင်ငံ TMN ရင်ပြင်အရေးအခင်းနှစ်ပတ်လည်အထိမ်းအမှတ်ပွဲလုပ်ဖို့စီစဉ်တဲ့ဟောင်ကောင်ကျွန်းအဖွဲ့တွေကအဖွဲ့ဝင်၄ယောက်ကိုဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်အဖွဲ့ရဲ့လုံဆောင်ချက်တွေအပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာကိုပူးပေါင်းလုံဆောင်ဖို့ညှဉ်းဆန်းတဲ့အတွဲဆိုပြီးဖမ်းလိုက်တာပါတရုတ်နိုင်ငံမျိုးချစ်ဒီမိုကရက်တစ်လှုပ်ရှားမှုအထောက်ပံ့ပြုရေးဟောင်ကောင်ညွန်ပေါင်းအဖွဲ့ရဲ့အဖွဲ့ဝင်တွေကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီညွန်ပေါင်းအဖွဲ့ဟာကြီးပါနိုင်ငံတွေအတွက်လှုပ်လှုပ်ပေးနေတယ်လို့ဆွဆွဲပြီးဒီအဖွဲ့ရဲ့ဒဏ္ဍာငွေကြီးနဲ့အသင်းဝင်အခြေအနေတွေကိုဟောင်ကောင်ရဲတွေကအသေးစိတ်စစ်ဆေးနေတာပါ။အခုလိုမျိုးဟောင်ကောင်ကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးနှိမ်နင်းနေတာတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြည်အစိုးရကိုပြစ်တင်ရှုတ်ချထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတင်ဟောင်ကောင်မှာအတိုက်ခံနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေအယောက်တရာလောက်ကိုဒီအော်နာဘိုင်တွေကဆွဆွဲချက်မျိုးစုံနဲ့ဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကဩဂုတ်လဆန်းပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲဒီဥနိုင်ငံလက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရမယ့်အရေးနဲ့ငင်ဆန်ရနိုင်တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ဟောင်ကောင်ကျွန်းနောက်ကျွန်းသူကျွန်းသားတွေကို18လကြာအမေရိကန်မှာယာယီခိုလုံွက်လဲပေးထားပါတယ
်။အင်ဒိုနီးရှားမှာတော့အကျဉ်းထောင်ဒီနေ့မနေ့မီးလောင်ခဲ့တာကြောင့်အနည်းဆုံးအကျဉ်းသား40သေဆုံးခဲ့ရပါတယ်။ဂျကာတာမြို့တော်အပြင်ဘက်ကတန်ဂါရွန်အကျဉ်းထောင်အဆောင်စီကနေပြီးမီးလောင်ခဲ့တာပါလို့အင်ဒိုနီးရှားတရားရေးဌာနပြောခွင့်ရရီကာအပရီယန်တီကဆိုပါတယ်။အခုမီးကိုအချိန်တော်ကြာငြိမ်းသက်ခဲ့ရပြီးအနည်းဆုံးအကျဉ်းသား80လောက်ထိဒဏ်ရာရခဲ့တယ်လို့လည်းသူကဆက်ပြောပါတယ်။တကယ်တော့အကျဉ်းသားတွေတိကျနေတဲ့ဒီထောင်ရဲ့အဆောင်ကဒဏ်ရာရသူတွေက၈ယောက်ကိုတော့တန်ဂရန်ဆေးရုံကိုပို့ဆောင်ခဲ့ပါတယ်။ဒါအပြင်အကျဉ်းသား60သာဆက်တဲ့ဒီအကျဉ်းထောင်မှာအကျဉ်းသား2000ကျော်အထိအများကြီးပြစ်သိပ်ထည့်ထားပြီးအခုမီးစာလောင်တဲ့အဆောင်မှာဆိုရင်အကျဉ်းသား122ယောက်ထိရှိနေခဲ့ပါတယ်။အခုလိုအချိန်မှာမီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေကြုံပဲလို့ပြောခွင့်ရအပရန်တီကပြောပါတယ်ခင
်ဗျပေါ့ထုံးနေ့ညဖက်နောက်ဆုံးကတင်တွေကိုကိုကြွကြောသိင်းနဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါရှင် VOA American အသံရဲ့ပေါ့ထုံးနေ့ညပိုင်းမြန်မာပိုင်းစီစဉ်တွေကို American ပြည်တော်စုမျိုးတော် Washington DC ကနေတဲ့အထုတ်လင့်ပေးနေပါတယ်အခုတော့ပြည်တွင်းသတင်းပို့ပို့ချက်တွေကိုတင်ဆက်သွားပါမယ်ကချင်ပြည်နယ်တနိုင်းနဲ့ရှင်ဘူရံမြို့နယ်ကြားမှာဒီကနေ့မနက်ကစစ်ကောင်စီတပ်နဲ့ KIA တို့ကြားတိုက်ပွဲတွေဖြစ်ပွားပြီးတော့စီရင်တင်းမာမှုတွေရှိနေပါတယ်။ဒီရက်ပိုင်းမှာပဲ KIA ဌာနချုပ်လိုင်ဇာအနီမှာစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုတွေရှိနေကြောင်းသတင်းတွေထွက်ပေါ်နေပြီးတော့ KIA ဘက်ကတော့အခြေအနေဟာပုံမှန်အတိုင်းရှိနေကြောင်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကိုတော့ကိုအောင်မြတ်သူကပြောပြထားပါတယ်ရှင်
။ပြီးခဲ့တဲ့ရက်သက်တဲ့တပတ်တွင်ကချင်ပြည်နယ်မှာတိုက်ပွဲတွေငြိမ်သက်နေခဲ့ရကဒီကနေ့မနက်ပိုင်းမှာတော့တနိုင်းမြို့နယ်လီဒိုလမ်းမကြီးပေါ်မှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေပြန်လည်ဖြစ်လာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့နေရာဟာတနိုင်းနဲ့ရှင်ဘွေရံအကြားမှာဖြစ်ကြောင်းတနိုင်းဒေသခံတူဦးက VOA ကိုပြောပါတယ
်ဒီတနိုင်းအလုံးချင်းကားပြတခြားပုံကြားမှာဒီလိုမဖြစ်အဖွဲ့တွေသူ့အကြားမှာတိုက်ပွဲဖြစ်ကြလို့အဲဒီခေါင်းဆက်လာရတာဟုတ်ကဲ့
ကျောင်းစီတက်ကတက်သားတွေရှင်လျံဘက်ကိုသွားတာအဲ့ဒီကျောင်းကိုကြားဖြတ်ကြားဖြတ်တော့တောင်ပိုက်တဲ့မျိုးကအဲ့ဒီမျိုးဖြစ်တယ်လို့သူတွေအဲ့လိုပြောရတဲ့ကြောင့်လေးကြည့်တော့အရှင်ရဲ့ဒီမှာမြေပေါ်မှာရာသားဒီကောင်ကကြောက်လို့ကြားကြောင်းကိုပါရင်မှာတော့သူစုနေလို့ပြောရတယ်။လောဆယ်မှာကားသွားလာပြီးပိတ်ထားကြောင်းလည်းပြောပါတယ်။ကချင်ဒရမီဒီယာတွေမှာတော့ရှင်ဘူယံဘက်ကိုတက်လာတဲ့စစ်ကောင်စီတပ ောင်းထွက်ခွာသွားကြောင်းသတင်းတွေမှာဖော်ပြထားပါတယ်။ဒေါက်ဖုံရံဘက်ကဒေသခံတွေကတော့မြို့တွင်ဆေးရုံကြောင်းစားရတွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေမြို့ပြင်ဘက်ကိုရွှေ့ပြောင်းထားတယ်ရှိနေကြောင်းပြောပါတယ်
။ဒီမနေ့ကတော့ဒီဘက်ကလည်းငမလို့ဆောင်းလို့ဆောင်းတော့ခေါတိုင်းဆိုတော့ဆေးရုံမှာတော့ဒီအပြင်အခြေအကောင်ရှိတာဒီတော့တော့ဟိုမှာရောပြင်ဗန်းနေရောဆက်အချိန်တော့တော့မဟုတ်ဘူးတော့လည်းချုံနေရတာ
အခြားဒေသခံတွေကတော့ဒီအပိုင်းမှာဒေါက်ဖုံရံနဲ့မိုးမောက်ကြားမှာလမ်းလုံးကျုပ်ရေးချထားပြီးရိတ်ခတ်ထိန်ကားတွေဖြတ်တန်းသွားလာတာရှိကြောင်းပြောပါရယ် KIO ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့တနိုင်ဘက်တိုက်ပွဲဖြစ်တာဟုတ်မှန်ကြောင်းအခုလိုအတည်ပြုပြောဆိုပါရယ်အဲ
့ဒါမှာတိုက်ပွဲဖြစ်တာကမှန်ပါရယ်ဆိုတာကြားဖို့ကြားဖို့သူနေရာဖြစ်ပါရယ်ခြေနဲ့တိုက်ပွဲဖြစ်တာဖြစ်ပါရယ်ဒါပေမဲ့မီဒီယာအသိစိတ်တင်ပြတော့ဘာမှမကြားပါဘူးတက်စကားဒီကိုတိကျတိုက်ပွဲတွေတော့မဟုတ်ပါဘူး
ဒေါက်ဖုံရံဘက်မှာစစ်ကောင်စီတပ်သား200လောက်လိုင်ဇာဘက်ကိုတက်လာတဲ့သတင်းတော့မကြားသိကြောင်းနဲ့လိုင်ဇာဘက်မှာပုံမှန်အတိုင်းရှိနေကြောင်းအခုလိုဆက်ပြောပါရယ
်ကျွန်တော်တို့သပ္ပဆရာသတင်းကလည်းတော့ဘာမှသတင်းမထွက်ဘူးခင်ဗျာသာမန်ပုံမှန်လက်ဖြစ်ပါတယ်ဘာမှသူလူတခြားတော့ဖြစ်တော့ဘူ
းမိုးမောင်းမျိုးနဲ့ဒေါက်ဖုံရံအနီကအလော့ဘွန်တက်စကန်ကို KIA ကမတ်လအတွင်းမှာတင်ယူခဲ့ပါတယ်အဲ့ဒီနောက်ဧပြီလအတွင်းမိုးမောင်းမျိုးနဲ့မျိုးတစ်ကုံလောစားတဲ့ကြီးရော်ရဲ့အနီမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါလက်ရှိမိုးရင်းကာလမှာမုံမောင်းမျိုးနဲ့အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ပွင့်လင်းရသည်မှာတိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ
်ကချင်ပြည်နယ်ဘက်ကစီရီတင်မာနေတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့တရင်ကိုတော့ကိုအောင်မြတ်သူကတင်ပြသွားတာပါရှင်အခုတော့နိုင်ငံတော်ပောက်ကွဲမှုကြောင့်လူတွေထိခိုက်ဒဏ်ရာရတဲ့တရင်ဖက်တင်ပြပေးချင်ပါတယ်ဒီကနေ့ရန်ကုန်မြို့က105ခုလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့မန္တလေးနဲ့မြို့နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ပေါင်းဒီမြို့မှာမနေ့ကပြည်ခိုင်ဖြိုးပါတီရဲ့စီယုံရေးမှုလည်းဖြစ်တဲ့ပေါင်းဒီကရာအိမ်မှုအိမ်မှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်၂ရောက်တေဆုံးပြီးတော့၅ရောက်ဒဏ်ရာရပါတယ်။ဒီအကြောင်းအပါဝင်နိုင်ငံတော်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူရဲကတင်ပြပေးထားပါတယ်ရှင်
။ဒီနေ့ရန်ကုန်မြို့က900လောက်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မနေ့ပိုင်းကချင်းမြိုင်မျိုးနယ်ကအေရှာဝေါ်စိတ်ကံဒီမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့နေ့လယ်ပိုင်းမှာလည်းဒဂုံစိတ်ကံမျိုးနယ်ကရင်တင်းရဲရုံနဲ့တောင်ကုန်ကအေယာချမ်းသာကွန်တိုအနီးနောက်ရင်တင်းရဲရုံစတဲ့နေရာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါနေ့လယ်2နာရီဝန်းကျင်လောက်ကမရမ်းကုန်းမျိုးနယ်ကတမိုင်းလန်းစုံဥပဟံမီးပွိုင်းကရင်တင်းရဲရုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကအတန်အတော်ကျေပေမဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့အဲ့ဒီအနီးနားမှာနေထိုင်သူတူကပြောပါတယ
်2နာရီခွဲဟောတမိုင်းဥပဟံနဲ့မီးပွားရေမီးပွားချိန်မှာဖြစ်တာမော်တော်ပြီးကြုံမော်တော်ပြီးကြုံဖြစ်တာအဲနားမှာတော့ရှင်းလင်းနေရပဲပောက်တဲ့ချိန်ကကြတော့အတားတော်တော်ကျေသွားတယ်ဟွာညကြီးတွေပါတုံသွားတယ
်ပဲခူးတိုင်းပေါင်းတယ်မြို့ကံငယ်ရွာမှာခဏညပိုင်းကရာအိမ်မှုရဲ့နေအိမ်ကိုဘုံဖြစ်ထည့်ခံရပြီးပောက်ကွဲတာကြောင့်လူနှစ်ဦးသေဆုံးပြီး၅ဦးဒဏ်ရာရပါတယ်ဒီပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကံငယ်ရွာမှာနေထိုင်တဲ့ဒေသခံတအူကဒီဝေကိုအခုလိုပြောပြပါတယ
်ဟိုဒီကကျိုးဝဲသူရုံးနေလို့တော့သူရုံးမှာကိုယ်ကရာအိမ်မှုနဲ့ရာအိမ်မှုတော့သူ့အိမ်မှာမိသားစုဆွေမျိုးတွေဟွာဘာသာကြည့်တာပေါ့နော်ဘာသာကြည့်တဲ့အချိန်မှာအိမ်ပရင်းပေါက်ကပြန်ရနေပြီးတော့အလုံးမမဲ့ကြီးအထက်ကိုရောက်ပြီးတော့ဘလို့မှမကြောက်ဘူးပရိုင်းနေမှာနဲ့ပောက်ပွဲသွားလို့ပြောတယ်ကွာဒီကိမ်းမူကတော့ခဏရောက်တာရောရာအိမ်ပေါ်မှာပွင့်ပြီးတောက်သေးသွားတယ်ဘောင်းတဲ့ဆေးရုံဆောက်ရောက်ရောက်လာပြီးတော့ဘောင်းတဲ့ဆေးရုံမှာနောက်တရားဆက်တူရပေါ့နော်အမေရောက်တယ်ပေါ့ပြပြပေါ့အမေကတော့အမျိုးသမီးတွေကြီးပဲဟုတ်ကဲ့အခုမနေ့တန်းနဲ့ဟိုပေါ့၅ရောက်ကိုဟိုကရင်တရားကိုပြောပြလိုက်ပါမဟုတ်ကဲ့ပေါင်းတဲ့ခရင်ဝင်နေပြီ
မန္တလေးအမှတ်6ရဲစခန်းမှာလဲဒီကနေ့နေ့လယ်ပိုင်းကလက်လုံဘုံပောက်ကွဲခဲ့ပါတယ်မကွေးတိုင်းရေစကြိုမြို့စိုက်ပျိုးရေးရုံမှာတော့ဒီကနေ့နေ့လယ်ကပောက်ကွဲမှုတစ်ခုဖြစ်ပါတယ်မန္တရမြို့မှာလဲစစ်ကောင်စီသတင်းပေးအဖြစ်ကြော်စောတဲ့အမျိုးသမီးတူဒီကနေ့နေ့လယ်ကတိုက်ခတ်ခံရပြီးတိတ်ဆုံးသွားပါတယ်စက္ကမလ9ရက်မနေ့ညကလည်းစင်ကူမျိုးကကြေးရွာတစ်ခုရဲ့အုတ်ချုပ်ရည်မှုအိမ်အပါအဝင်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကြောက်ပထောင်းနဲ့မရရဆတဲ့နေရာတွေအပြင်နိုင်ငံတော်ကမျိုးတချို့မှာလည်းပောက်ကွဲမှုတွေရှိခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကို စစ်ကောင်စီကအကြမ်းဖက်တပ်ဖြတ်ဖမ်းဆီးကြရရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကနေရာတော်များများမှာကုလုပုံပေါက်ကွဲမှုတွေနဲ့စစ်ကောင်စီသတင်းပေးအဖြစ်တန်လျာရှိခံရသူတွေပြစ်ခတ်တပ်ဖြတ်ခံရတာတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ဒါပေမဲ့မနေ့စက်တင်ဘာလ9ရက်နေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူတော်လှန်ရေးနေ့စတင်ပြီးလို့ပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့ဖြစ်ပေါ်ခဲ့တဲ့ပုံပေါက်ကွဲတဲ့နေရာနဲ့အကျဉ်းကြီးအရေးတွက်ဟာလည်းတိတိတသာပိုပြီးများလာတာဖြစ်ပါရဲ့ရှင်။ နိုင်ငံတော်ကပောက်ကွဲမှုတွေကြောင့်လူတွေထိခိုက်ဒဏ်ရာရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မှခင်ဖြစ်ရက်ကတင်ပြသွားတာပါရှင်။ VOA အမေရိကန်အသံကနေမြန်မာဘာသာအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတုံမီတာ32ကီလိုဟတ်စ်ကို3800၊လိုင်းတုံမီတာ32ကီလိုဟတ်စ်ကို3900၊လိုင်းတုံမီတာ59ကီလိုဟတ်စ်ငါးရှိရှင်ငါတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စ
ဖြစ်ပြီးတော့အကြသားပြည်သူခုနှစ်ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေတာခံမျက်မြင်သက်တွေကပြောအေးကိုပြောပါတယ်စစ်တပ်ကအဲ့ဒီဒေတာတဝိုင်းမှာတရွာဝင်တရွာထွက်ဝင်ရောက်ဝင်နောက်နေလို့ထောင်နဲ့ချီတဲ့ဒေတာခံတွေလည်းဘေးလို့ရပြေးထွက်နေရဆဲပဲလို့ပြောပါတယ်ဒီအကြောင်းရှင်ကောင်ကလာတဲ့သတင်းကိုတော့မဆုံမုံကပြောပြထားပါတယ်ရှင်စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းတင်သားရွာမှာ
ော့ထွက်သွားတဲ့အချိန်မှာနေအိမ်၅အိမ်ကိုမီးရှို့ဖျက်ဆီးပြီးတော့အိမ်တော်တော်များများကိုလည်းဝင်ရောက်ရှာဖွေဖျက်ဆီးခဲ့ပါတယ်။ဒါ့အပြင်ရွာကဖုန်ကြီးကျောင်းမှာရှောင်ပုံးနေတဲ့အမျိုးသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့မျက်မြင်သံကားတော်တစ်ပါးက VOA မြန်မာပိုင်းကိုမိန့်ကြားပါတယ်။မီးလောင်သွားတဲ့အိမ်တွေကိုကိုယ်တိုင်ပါဝင်ပြီးတော့မီးငိမ့်တက်ပေးခဲ့ရတဲ့လုံချုံရင်အရာဘွဲ့နံမီကိုမဖော်ပြလို့တဲ့တန်ခါတော်တပားကအခုလိုမိတ်ပါတယ
်။ငါလုံးမီးလောင်နေတယ်မိုင်။ကျွန်တော်တို့တွန်းငင်းနေအဲမီးကမီးညွန့်ကျိုးရပေးအိမ်မကူးလောက်တဲ့အချိန်ရောက်တော့ကျွန်တော်အဲ့ဒီအောင်ထားခဲ့ပြီးတော့မှနောက်တိန်လောင်တာနဲ့နောက်တိန်ကိုပြန်တွားငင်းနေ။ခလုံးပြာကြသွားတာတော့ရင်တိန်ကတော့နည်းနည်းပဲလောင်လာတာမီးငင်းခံလိုက်တယ်။အဲတော့ရွာအထွက်ကကင်းတဲ့ကိုမီးတည်ထားခဲ့တယ်။အင်းဟုတ်တယ်သူတို့ဒီအထွက်မှာမီးရှို့သွားတာရွာနေအထွက်မှာလေ။ကျွမ်းလေဒီသူတို့ပဲပြောကြမလဲနေရာရွှေ့တဲ့ချိန်မှာဒီရွာနေထွက်ခွာတဲ့ချိန်မှာမိရှို့သွားတာတော့
ဒါအပြင်ဒီကနေ့ကြံသာရွာမှာလည်းနေအိမ်ခုနှစ်လုံးမိရှို့သွားတယ်လို့ကြားရကြောင်းအဲ့ဒီတန်ဃာတော်ကစက်မိတ်ပါတယ်လွန်ခဲ့တဲ့ဩဂုတ်လ28ရက်နေ့လောက်ကတင်သားရွာကိုစီးနှင်းရှာဖွေတဲ့အချိန်မှာဒေသခံ10ဦးအဖမ်းခံခဲ့ရပါတယ်အဲ့ဒီအဖမ်းခံခဲ့ရတဲ့ဒေသခံ10ဦးဟာပြန်မလွတ်လာသေးသလိုအခုတခါမှလည်းနောက်ထပ်အရက်သားပြည်သူ9ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီတန်ဃာတော်ကပဲဆက်ပြီးတော့မိန့်ပါတယ်
။ဒီဖမ်းသွားတာတော့10ယောက်မိန်းကလေး2ယောက်နဲ့ယောက်ျားလေး10ယောက်။မိန်းကလေး2ယောက်လွတ်တယ်ယောက်ျားလေး1ယောက်လွတ်တယ်။ဒါပေမဲ့သူတို့မိကြီးရောဒီဘယ်လိုပြောမလဲသူတို့လိုချင်တဲ့အချက်လေးမိတယ်ပေါ့လေ။ဒါပြီးတော့မှပြန်လွတ်လိုက်တာအဲ့ဒါဟိုဟာရောနည်းနည်းဘယ်လိုပြောမလဲသူတို့ရဲ့ညီစွမ်းလို့ခေါ်သွားတယ်လို့ဖမ်းသွားတယ်လို့ပဲထင်တာပေါ့။
တင်သားရွာကဖုန်ကြီးကျောင်းမှာတင်းချောင်နေတဲ့လူစရဲအရေးအတွက်ကိုစစ်တပ်ကနေကောက်ခံသွားတဲ့အကြောင်းလူမှုကွန်ရက်အွန်လိုင်းစာမျက်နှာမှာတင်လိုက်ကြလို့တယ်လီဖုန်းတွေကိုတင်းယူပြီးတော့လာဖမ်းသွားတယ်လို့ပြောပါတယ်။ဒီကနေ့ကျန်သားရွာမှာမီးရှို့ခံရတဲ့အခြေအနေကိုမလန့်မကန်းကနေတွေ့မြင်ရပေမဲ့အဖက်ဖက်ကနေထိတ်လန့်ကြောက်ရွံ့နေရလို့ထုံမပြောရဲဘူးလို့ကျန်သားဒေသခံတဦးက VOA ကိုပြောပါတယ်။
မီးတွေတော့ဟိုမိခုံးငွေလေးတွေထနေတော့တွေ့တယ်ဗျဟိုကအဲ့လိုလေးကမြင်ရတယ်မြင်တယ်မြင်ရတယ်ဗျအရင်မဖြော်ရဘူးကဘုံဘက်ဒီဘက်ပါပတ်ချလဲအောင်ကြောက်နေရတာကျွန်တော်တို့ရတာတွေကလေအားကြောင့်လဲဆိုတော့အာမမလို့တယ်လို့လက်နေရတာမျိုးသူအမျိုးစုံလေ
အဲ့ဒီဒေတာတဝိုက်မှာတော့စစ်တပ်ကနေဝင်ရောက်တက်ဆွဲမှွေနှောက်စီးနင်းတာတွေခက်စိတ်စိတ်ဖြစ်လာတယ်လို့ဒေတာခံကပြောပါတယ်ဒေတာခံကအခုလိုထွက်ပြေးနေတဲ့အချိန်မှာတရွာဝင်တရွာထွက်ပြီးတော့နေနေကိုစစ်တပ်ဘက်ကမီးရှို့တာတွေလုပ်နေတဲ့အတွက်ဘေးလူရကိုထွက်ပြေးနေရတယ်လို့တင်သားဒေသခံတဦးကလည်းပြောပါတယ
်။မိကရှူတာဒူးနယ်ရွာတယ်လေ။ဒူးနယ်ရွာမှာနှစ်အိမ်ရှူတယ်သူတို့။ဒီနေ့ကကျွန်တော်တို့တင်သားရွာမှာဒီသုံးအိမ်ရှူတယ်။မိအိမ်ရှူတာတင်ရတော့တတ်ခံတယ်။တန်ကားတော်ကြီးတွားပြီးမှမင်းကြီးကိုနှီးသွားတယ်။သုံးအိမ်ရတော့ပြန်ချသွားပြီ။အခုကျန်တာမှာရှူနေတယ်အခုလောင်နေပြီ။တရွာဝင်တရွာထွက်သွေးအိမ်ကြီးလိုက်ထိုင်မှမိနဲ့ရှူတယ်လူကြီးဖမ်းတယ်
။စစ်သားတွေဝင်လာလို့ဒေသခံပြည်သူတွေထွက်ပြေးနေရတဲ့အချိန်မှာပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့မနေ့မနေ့ပိုင်းတုန်းကလည်းဒိုးနယ်ရွာဘက်မှာအိမ်နှလုံးမီးရှို့ခံခဲ့ရပါတယ်။မနေ့နေ့လည်း12နာရီလောက်မှာတော့ကြောက်ဖူးရွာနဲ့ဒိုးနယ်ရွာအကြားမှာဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ကလေး PDF ဒေသခံကာကွယ်ရေးတပ်ဖွဲ့ဘက်ကထုတ်ပြန်ပါတယ်။ဒီမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်4ဦးထက်မနည်းသေဆုံးပြီးတော့10ဦးကျော်ဒဏ်ရာရရှိတဲ့ကြောင်းပြောပါတယ်။ဒီထုတ်ပြန်ချက်ထဲကထိခိုက်သေဆုံးမှုစီးရင်ကိုတော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုနိုင်သေးပါဘူးရှင်။
စကိုင်းနိုင်ဖက်ကရွာတချို့မိရှုခံရတဲ့တဲ့မှာဆိုမှုတင်ပြသွားတာပါရှင်ဗီအိုအင်မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တောတာရှင်များရှင်ဗီအိုအင်မြန်မာပိုင်းကိုတောတာရှင်တို့အနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းနဲ့ဆိုပြီးတော့တချင်တောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာကဘာမစ်@voanews.comကိုပို့နိုင်တယ်လို့ဗီအိုအင်မြန်မာပိုင်းရဲ့ Facebook စာမျ Pinega, Arlington Kayai, Mita Tanama, Lowena, Labai Meshibadere, Tuha, September, Satyanega, American, Pinicon, Sitana Togo, Lian with Dinanyama, Minion Takayavare, Tuya Twitchumuro, Ayako Bolovis, Gimenian Tabare, Kunin Yang up your Piat Tabare.
Mita Boji, Justin Torelli, ha, Natanta Kune, Satimala, Satyanega. American Pentagon Sitana Jogo, Pianbe Swe Kayare Lee, and went like that chain longa, a ten Nasa Lin Hippe Shiba Dile.
114 American Airlines plane headed east down over the pipe. A little Pipia Ji Jogu
Gelushi, and then the Sesura, King Naji Ku Pipi Mele, a little Javi Lumakanzabo. A Pipia Diga Manita Nigaluwa. Pentagon Sitana Jogo Tabo, American
There was so much coming out.
There was so much coming out. And the Shama Lane, a BSC, say by Migole, Ninga Yavare. Migore, Midalbe, Mialo Najao, to a dashing yet, Piantuan, Malalo round, to get me vare.
There was nothing but fire.
Eight tema, Midoga, Luelu, Bama, Mishio. Ye pian like dying, Bama, Yam, Timuoma, Timuare. Ye let Piani be made, Jogi de Gu Piani, the Daimare.
Simu Danui, or he, Pietua Lara Gule, Ninga Yavare. Do not do a poetari, ha, and I'm you where the Chelo mean him takevare.
I'll never forget some of the people that I saw, the victims that I saw in there.
I'll never forget some of the people that I saw in there.
Pentagon Daikanya Muha, Tareli Ebuago, Pianlezi Geraba, Tu Logo, Dawinji on Lodara Pibiro, Tugu Rangale, Tuyegon Pimakan Yubau, and then say Yaudi Dion, Nibale Niguro, Sinwenize Pipare Kamya.
Nine 11, Nibale, Tame Apsi, Pentagon Sitanacho, Windakar and Yama, Goran Wimiro, meaning Takayatu Jang, Kunin Janga, Timbia, Torawashi. Few American Taya Bumuninya by Namavada Sisinugo, American Pidan Sumiro, Washington DC Gane, Tolan Pinia Pipare, Majakin Tolan Pimet Sisinumaro, both Huninya by Tinsen Japide, Tauta Tanzoye, Lunet Jamaye, Ujo Sanaye, Nemaye, Tonta Chene, Koyanaye, Agaza Canarigo, Satai Tinset Tabo Shibare.
Few American Danganis in Tinsepinide, Nelsonia Cabane Yamadrini, Drin San Marico, Imidrin Latine, UAPA that is go Nizin Yak Pupini Variation. A Kusuinti, Imidrin Logo, Facebook Saminagani, Pureleku down Unimari. Facebook don't be ready in Nine. Few in Yama, Facebook Saminama, sign up today, a Piao Danigo, Nailai, a Lolio, Sabari Internet, Pema Saminaboga, Imidrin Lat down Unimani Yago Yau Chibari. ဖြူရင်မြန်မာပိုင်းပင်မဆာမြင်နာမှာဆိုရင်လည်းဒီနေ့အောင်မှာဝန်ဆောင်မှုများရှင်နေဒီနေ့အီးမေးလ်အီးမေးလ်လိပ်စာဗန်ဘီဆက်ဖြူရင်ညူးစ်.ဒါမှမဟုတ်ရင်လည်းဖြူရင်မြန်မာဖေ့စ်ဘွတ်မက်ဆန်ဂျာကနေပြောကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေးချမှတ်အောင်ရေးပို့ဖို့လိုပါရင်နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်ဒရင်းလော့ကဒရင်းကောင်းစ
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VO American အတန်းကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ 31kHz 9380 လိုင်းတိုမီတာ 32kHz 9390 လိုင်းတိုမီတာ 51kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ပုတ်ထူးနေညပိုင်းရဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်မပေးခင်မှာတော့တွေးဆမေးမြန်းခန်းတစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။NUG အစိုးရအနေနဲ့ခုခံစစ်ကြေညာလိုက်တာဟာလေလိုင်းအစိုးရမဟုတ်ပဲနဲ့လူလူထောက်ခံမှုနဲ့စင်အားပါရှိကြောင်းနိုင်ငံတကာကိုပြသလိုတဲ့သဘောဖြစ်တယ်လို့မြင်တဲ့အကြောင်းအမေရိကန်အခြေစိုက်မြန်မာစစ်ဖက်ရေးရာလှိလာသူတူက VOA မြန်မာပိုင်းကိုပြောပါတယ်။ပြည်သူတွေကိုပါထိခိုက်ဆုံးရှုံးမှုတွေရှိစေမဲ့စစ်အာဏာရှင်ဆန့်ကျင်တဲ့ခုခံစစ်ပွဲကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဘာကြောင့်စတင်ခဲ့တယ်လဲ NUG အနေနဲ့စီအရာတကယ်ပဲအဆင်သင့်ဖြစ်နေသလားကုလသမဂ္ဂညီလာခံရဲ့ Credential Committee မှာမြန်မာနိုင်ငံကိုယ်စားလှယ်ရွေးချယ်တော့မဲ့အပေါ်ဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲ Washington DC အခြေစိုက် The Wiro Evanston International Guest Center ကစစ်ဖက်ရေးရာလေးလာတုံတက်သူကိုရဲမျိုးဟိန်ကိုမှအင်ဂျင်နီယာက VOA က Conference နဲ့ဆက်သွယ်မြင်းမြန်ထားပါတယ်ရှင
်မင်္ဂလာပါကိုရဲမျိုးဟိန်
ဟုတ်ကဲ့မင်္ဂလာပ
ါအခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့သူတို့ဒီတည်သူတော်လှန်ရေးလို့အမည်ပေးထားတဲ့ဆရာနာရှင်စန့်ကျင်ဖို့ဒီခုခံတော်လှန်စစ်ကိုအခုချိန်ကြာမှသူတို့ဘာကြောင့်ကြီးညာလိုက်တယ်လို့သုံးသပ်မိလဲရှင
်ဟုတ်ကဲ့အာပြောမယ်ဆိုရင်တော့ဒါမြန်မာပြည်အနှံ့မှာပြီးခဲ့တဲ့ကျွန်တော်တို့ဒီဆရာနာသိမ်းပြီးနောက်ပိုင်းပေါ့အထူးသဖြင့်တော့ April လနောက်ပိုင်းမှာဟိုဒီခုခံတော်လှန်နဲ့အာကာကွယ်စစ်တွေပေါ့ကျွန်တော်တို့တော်တော်များများဖြစ်ခဲ့တာတွေ့ရတယ် defense လုပ်တဲ့အဲ့တော့ကာကွယ်ရေးအဖွဲ့တွေလည်းတော်များများကိုဖွဲ့ခဲ့တာတွေ့ရပါတယ်အဲသို့တော်ညာလည်းခုချိန်ကြမှာဒါအားလုံးတပြီလုံးတိုက်တာအနေနဲ့လဲနေလေအောင်မြင်းလောင်းမကြံပေါ့ခုခံတော်လှန်စစ်ကိုဆင်နွှဲဖို့ဆိုပြီးတော့အကြီးညာလိုက်တဲ့အနေအထားမျိုးရှိတယ်အဲကျွန်တော်ကတော့ဒါက NUG အနေနဲ့သူတို့ရဲ့တိုက်ပွဲကို gear change လိုက်တယ်လို့ကျွန်တော်မြင်တယ်ဒါအရင်တော့လည်းတိုက်နေတာရှိလားဆိုတော့ရှိတယ်တိုင်းမန္တလေးကအဖွဲ့တွေနဲ့လည်းတိုက်နေတာလည်းရှိတယ်ကာကွယ်ရေးဒီအဖွဲ့တွေကလည်းကျွန်တော်တို့မျိုးပြပျောက်ကြားဆင်နွှဲနေတာလည်းရှိတယ်ပေါ့အဲဒီကူကတော့ပိုပြီး gear ချင်းလိုက်တယ်ဆိုဘာလို့ပြောလဲဆိုတော့သူတို့အနေနဲ့ပိုပြီး coordinate ဖြစ်တဲ့တိုက်ပွဲတွေပေါ်ဖို့ဖက်နဲ့တစ်ဖက်ကျွန်တော်တို့ပို့ပြီးတော့တိုင်းမန္တလေးကအဖွဲ့တွေနဲ့ရောမျိုးပြပျောက်ကြားအဖွဲ့တွေနဲ့ပေါ့စုစည်းတဲ့တိုက်ပွဲတွေပေါ်ဖို့ပို့ပြီးတော့လူမှုပါဝင်မှုကျွန်တော်တို့ရှိတဲ့တိုက်ပွဲတွေပုံဖော်ဖို့ပြီးတော့ပို့ပြီးတော့ကျွန်တော်တို့ intensify ဖြစ်တဲ့ပို့ပြီးအားကောင်းတဲ့တိုက်ပွဲတွေပုံဖော်ဖို့အတွက်ကိုအခုလိုမျိုးကြီးညာလိုက်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့
တော့ NUG ကသူတို့ရဲ့ဒီတိုက်ခိုက်ရေးအတွက်ကိုပေါ့နော်သူတို့ gear ချင်းလိုက်တယ်ပေါ့သူတို့ဒီ new view ဟာကိုသူတို့စပြီးကြောင်းလဲလိုက်တယ်ဆိုတဲ့အပိုင်းမှာဒီ NUG ဘက်ကဒီစီရေးစွမ်းရည်အရာမှာရောသူတို့ဘက်ကဟိုတိုက်ခိုက်ဖို့အတွက်အဆင်သင့်ဖြစ်နေပြီလားပေါ့နော
်ဟုတ်ကဲ့အာကျွန်တော်အမြင်ရဆိုရင်တော့NUG ကဒီဟာကိုမကြေညာခင်မှာဒါသူနဲ့ဒီမဟာမိတ်ဖြူထားတဲ့သူနဲ့နားလည်မှုယူထားတဲ့တိုင်းသလန်းနိုင်ငံအဖွဲ့တွေနဲ့ကြားထဲမှာတော့သဘောတူညီမှုအချို့ဆွေးနွေးမှုအချို့တော့ရှိခဲ့တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကျွန်တော်တို့အပြင်အကြီးရတဲ့လူတွေဆိုတော့တိတ်တော့တိတ်ချာတော့ပြောလို့မရဘူး။အားလုံးအစဉ်သစ်ဖြစ်လာဆိုရင်အင်အားအရစီရင်အင်အားအရအစဉ်သစ်ဖြစ်လာဆိုရင်တော့အာဒီလိုမျိုးဟိုဟိုစစ်တပ်လိုမျိုးကျွန်တော်တို့နှစ်ပေါင်းများစွာခိုင်ခိုင်မာမာတည်ဆောက်ထားတဲ့ institution တစ်ခုနဲ့ကျွန်တော်တို့ခုခံစန့်ကျင်တိုက်ခိုက်ဖို့အတွက်ကတော့လက်နက်ပိုင်းအင်အားရုပ်ပိုင်းဆိုင်ရာအင်အားကတော့အများကြီးလိုအပ်ချက်ရှိနေတာဒါကတော့ဘယ်လိုမှငြင်းစရာမရှိဘူးလို့မြင်ပါတယ်။တိုးတော်များလည်းခုနကပြောသလိုပေါ့သူတို့ကတော့သူတို့မဟာဗျူဟာကိုဒီတခြားသောတော်လိုင်းအင်အားစုတွေနဲ့မဟာမိတ်ပြုပြီးတော့အာဆွေးနွေးမှုမျိုးတွေလုပ်ပြီးတော့ဒါကိုကြီးညာတယ်လို့ကျွန်တော်တို့မြင်တယ်
။ဟိုကုလသမဂ္ဂမှာဟိုအထွေထွေညီလာခံကျင်းပတော့မယ့်အချိန်အထူးသဖြင့်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူဖြစ်မလဲဆိုတာကိုလည်းရွေးချယ်တော့မယ့်အချိန်နဲ့လေတိုက်ဆိုင်နေတဲ့ခါကျတော့ဟိုဒီဟာရဲ့မြန်မာနိုင်ငံရဲ့အခြေအနေရာရောဒီကုလသမဂ္ဂအထွေထွေညီလာခံမှာသူကဘလို့တက်ရောက်မှုတွေဖြစ်လာမလဲရှင
်။ဟုတ်အဲ့ဒါတော့နည်းနည်းခုချိန်တော့ပြောဖို့ခက်နေသေးတယ်လို့မြင်ပါတယ်။အဲဒါပေမဲ့ NUG ကတော့သူကဘာပြကြင်အဓိကကျွန်တော်တို့စဉ်းစားမိတာပေါ့သုံးသပ်မိတာတော့ဘာပြကြင်လဲဆိုတော့သူကတကယ်ပြည်သူတွေနဲ့တွဲပြီးတော့ဒါလူလူတော်လှန်ရေးကိုဆောင်ရွက်နေတဲ့ဒီစစ်တပ်ကိုစစ်အာဏာရှင်စနစ်ကိုဆန့်ကျင်နေတဲ့အင်အားစုဖြစ်တဲ့မြေပြင်မှာလည်းလူမျိုးစုတိုင်းရင်းသားအဖွဲ့တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့အင်အားစုတစ်ခုဖြစ်တယ်ဆိုတဲ့ဟာကိုစစ်ရေးရပြလိုက်တဲ့ဟာတစ်ခုလို့ကျွန်တော်တို့မြင်ပါတယ်အဲအဲ့ဒါကတော့ဒါဦးနာပြောတဲ့ credential committee မှာစဉ်းစားတဲ့အခါမျိုးကြရင်ဘယ်လိုတက်ရောက်မှုတွေဖြစ်လာမလဲဆိုတာတော့ဒါဟိုစိတ်ဝင်စားဖို့ကောင်းပါတယ်အတချို့အနိုင်ငံတွေကတော့ဒီဟာကဒီငင်းငယ်တဲ့နီးနေပဲငင်းငယ်တဲ့နီးနေပဲသွားဖို့ပေါ့ငင်းငယ်တဲ့နီးနေပဲဟိုသွားတာကအခြေဖြစ်နိုင်တယ်ဆိုတဲ့ဟာကိုပြောလာတာရှိပါအဲသူတို့များလည်းအဲ့ဒီကမှတစ်ဆင့်ခုလိုအခြေအနေမျိုးထိရောက်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ပိတ်မကြသေးအပြင်မှာဖြစ်လာနိုင်တဲ့တိုက်ပွဲတွေရဲ့တန်ဖိုးပေါ့တိုက်ပွဲတွေရဲ့တန်ဖိုးဒီဘက်ကလည်းကျွန်တော်တို့ပြန်လည်ပြီးတော့ဖိနှိပ်ပြီးတော့ကျွန်တော်နှိပ်ဟိုခရက်ဒေါင်းလုပ်မဲ့ဟာတွေပြီးတော့နိုင်ငံတကာကလည်းဒါပေါ့ဘယ်လိုတုံ့ပြန်လဲဆိုတဲ့ဟာတွေပေါ်မှာအများကြီးချောင်းကြည့်ဖို့တော့လိုသေးတယ်လို့ကျွန်တော်အဲ့လိုမြင်မိပါတယ်
The Woodrow Wilson International Center ကစစ်ဖက်ရေးရာလေလာတုံတက်သူကိုရဲမျိုးဟင်းကိုမှအင်ဂျင်နိုင်ကဆက်သွဲမြင်မြန်ထားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍပါအရင်ဆုံးကြမ္မာရေးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်။ COVID ကူးစက်ခံရရင်ယောဂါတန်ကိုခံနိုင်အောင်လို့အစာအသောက်ကိုအတတ်နိုင်ဆုံးအာဟာရပြည့်ဝအောင်စားသုံးရမှာပါ။ COVID ကူးစက်ခံရတဲ့သူတွေဟာ virus ကိုကိုယ်ခံအားကနေတစဉ်အထူးကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုယ်ခံအားပြင်းနေဖို့လိုပါတယ်။လူလူနဲ့ကြမ္မာရေးအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်။
Professor Christina Finch, who NUG ya nanya nyae muara na pat pyo thru ma tikya pya da le strategy dia mish.
Chang da chang nei du ri ni ne, di chain ma jet da dan ma mho nga ku sa thong bi a da dai ko pyan lai phit tin pe lo ya le lu. A ha san ya chu pi sia ma de ku phit tu, Dr. Sinya Sinin ga pyo wa le.
Chu lu na ri ya tu lo wat da me da ma sa a ni shi le. A chu lu na ri so yin chi le chang da chang tha shi le bo no. Di lo a chain myo ma so yin di lu na ri ma po pi yo ho a da da pye mi yaung sa bo ya lu khat khe ya ni tu ya le bo no. A da da myo le ho di na pat sat dai law sa lo ya la so sa lo ya le. U ma jet da be sa le lu na so le ni dai che be ho na pat sat dai sa le ba be u ba ma ma phit ပေါ့နော်ဒါပေမဲ့ဒီ30သားနေ15ချက်သားဟိုပမာဏအောင်တော့မှုရောက်စားပေးရမယ်ပေါ့နော်ချက်သားတစ်မျိုးတည်းဖြစ်နေလဲပဲဒီပမာဏအောင်မှုရောက်စားပေးရတယ်ဒါမှမဟုတ်ရေတခြား9တစ်မျိုးတည်းစားတယ်ဆိုရင်လည်း9ကိုပဲပမာဏမှုရောက်စားပေးရင်ဖြစ်တယ်ပေါ့နော
်ကိုဗစ်ဖြစ်နေတဲ့အချိန်ကအသားဓာတ်ကိုလိုတော့တဲ့ပမာဏရရှိအောင်စားနိုင်မှုဆိုရင်အသားဓာတ်အာဟာရရည်အနေနဲ့ပြန်လည်ဖြည့်သိမ်းပြီးဖို့လိုတယ်လို့သိရပါတယ်ချက်စပြုတ်ရည်ဟာအသားဓာတ်ကျော်ရတဲ့အာဟာရရည်တစ်မျိုးဖြစ်ပေမဲ့ကျစပြုတ်ရည်တစ်မျိုးလေးကိုပဲအာပူပီးစားနိုင်မယ်ဆိုရင်လည်းတခြားလိုအပ်တဲ့အဟာရဓာတ်တွေများရှိရဖြစ်နေနိုင်တယ်လို့ဒေါက်တာဆင်းရဲတင်ဆက်ကရှင်းပြပါတယ
်။ဒီပမာဏကိုမှီအောင်မစားနိုင်ဘူးဆိုခုနကအကိုတို့ပြောရဲပေါ့ဒီဆရာတို့ပြောရဲဒီအဟာရရည်ရဲ့အခန်းကဏ္ဍပါလာရဲပေါ့နော်။အဟာရရည်မှာသူကလောလောဆယ်မှာနှစ်မျိုးနှစ်စားရှိရဲ။ပထမတစ်ခုကအစာပြုတ်ရည်ပေါ့နော်။ဒီချက်ရိုးချက်သားစိတ်ရိုးစသဖြင့်ဓာတ်ရည်ပြုတ်ထားတဲ့အစာပြုတ်ရည်နဲ့တစ်ဖက်ကကျတော့ commercial formula လို့ခေါ်ရဲပေါ့နော်။ဒီဟိုအသင့်ထုတ်ထားတဲ့ပေါင်ဓာတ်ရည်ဖြော်ပြီးတောက်တာတွေပေါ့နော်။သူတို့နှစ်ခုမှာအစာဓာတ်ဘလို့กว่าလဲဆိုတာဆက်ပြောရှင်းပြပေးပါပါမယ်။အဲအသားပြုတ်ရည်မှာကျတော့သူကဘာပဲလဲဆိုတော့သူကဟိုအမိုင်နိုအက်ဆစ်လို့ခေါ်ရပါတော့ဒီပရိုတင်းပေါ့ပရိုတင်းအဲဓာတ်တွေပါမယ်ပြီးတော့ဒီတိရစ္ဆာန်ရဲ့ဒီအရည်ပြားနေထွက်တဲ့အဆီပေါ့နော်ဒီအဆီဓာတ်တွေပါတယ်။အသွေးစီမှာမပါတာဘာလဲဆိုတော့ကစီဓာတ်ပေါ့နော်။ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ကစီဓာတ်တော့လုံးဝမပါဘူးပေါ့။အဲတစ်ဖက်ကကြည့်ရင်ကျတော့ဒီသားပြုတ်ရည်တွေကဟိုကယ်လိုရီအားဖြင့်နည်းတယ်ပေါ့ဆိုလဲတော့အင်အားဓာတ်အားဖြင့်နည်းတယ်အဲ့တော့လူနာကဟိုအသားဓာတ်ရပြီမဲ့လေအင်အားဓာတ်မရဘူးပေါ့နော်မရတော့ကြတော့အသားပြုတ်ရည်တွေပဲနေတိုင်းတိုက်နေမယ်ဆိုရင်တခြားဟာဘာမှမတိုက်ဘူးပေါ့နော်အသားပြုတ်ရည်ပဲတိုက်မယ်ဆိုလူနာအသားဓာတ်ပြည့်ပြီမဲ့ကိုလေးချိန်ရတဖြည်းဖြည်းကျသွားမယ်ပေါ့နော်အဲ့တစ်ဖက်ကဒီ commercial formula ကိုပြန်ချိန်မယ်ဆိုရင်ကျတော့သူတို့ကဟိုကစီဓာတ်အစီဓာတ်အသားဓာတ်၃မျိုးလုံးပါအောင်လုပ်ထားတယ်ပေါ့နော်၃မျိုးလုံးပါအောင်လုပ်ထားတယ်ဆိုတော့ဟိုတကယ်လို့ထမင်းမစားနိုင်ဘူးမောနေတဲ့အချိန်မှာအသားလဲလူရဲဆိုရင်တော့ဒီလိုမျိုးဖြော်ရည်ပြောတော့လိုက်တာပို့ပြီးတော့မြန်လဲမြန်တယ်လူနာအတွက်လည်းဘာတည်းမဖြစ်ဘူးပေါ့နော်တောက်လိုက်တာချက်ချင်းမျိုးလို့ရရဲဆိုရင်မမောတော့ဘူးပေါ့နော်
တနေ့တောင်လိုအပ်တဲ့အဟာရဓာတ်တွေပါဝင်တဲ့အတင်းတော့အဟာရပျော်ရည်တွေကိုတိုက်ရှင်းပေးလို့အဆင်မပြေတဲ့အခါဆံမြုပ်ကိုတနေ့တောင်လိုအပ်တဲ့အဟာရဓာတ်တွေအလုံးပါဝင်အောင်စီမံချက်ပြုတ်ပြီးတိုက်ရှင်းပေးလို့ရတယ်လို့ဒေါက်တာဆင်းရဲသတင်းကရှင်းပြပါတယ
်ဒါပေမဲ့တကယ်လို့ပေါ့ဒီ commercial formula တွေကိုဝယ်လို့အဆင်မပြေတဲ့ဒီတိုင်မှာရောက်နေတယ်ဒါမဟုတ်ရယ်ဝယ်ဖို့ငွေချေအခက်ခဲရှိရဲဆိုဘာလုပ်လို့ရလဲဆိုတော့အိမ်လုံးဆံမြုပ်တွေကိုလုပ်လို့ရပါတယ်အိမ်လုံးဆံမြုပ်အပြစ်တွေမှာဆိုရင်သူကဟိုမြန်မာလူမျိုးတွေအများသောအပြင်ဆံပြုတ်ပြုတ်ပြီဆိုရင်ဆံရဲရေရဲဒါပဲပါလေစားတောင်တချို့ကမထည့်အဲအဲ့လိုမလုပ်ဘဲနဲ့ဒီကိုဗစ်လူနာတွေကိုချွေးပြီဆိုရင်ဆံပြုတ်ပြုတ်ပြီဆိုရင်ပေါ့နော်ခမင်းဆိုရင်အနည်းဆုံး15ဆုံးကနေဆို20လောက်ထည့်တင်တယ်ပြီးတော့အသားငါးလည်းခုနကပြောထားသလိုပဲ30သားလောက်ပေါ့နော်တကယ်လို့နှစ်ခါခွဲပြုတ်မယ်ဆိုငါချက်သားစီထည့်တစ်ခါပြုတ်မယ်ဆို30သားလောက်တစ်ခါထည့်မယ်ပြီးရင်ဒီလူနာအတွက်ပေါ့နော်လိုအပ်တဲ့အမြင်တက်လေးရအောင်ဟင်းဟင်းရွက်ငါးခတ်လောက်ငါးခတ်6ခတ်လောက်ထည့်မယ်ပြီးရင်စားလို့စ
ဖြစ်တယ်လို့လည်းပုံမှန်ရင်းချက်တလို့ထဲပြီးသွားရင်အားလို့ဒေသာပြုတ်ပြီးပလန်နာနဲ့ချိန်လိုက်ပါအဲ့ဒါဆိုရင်သူကလူနာအတွက်ဟိုအဆင်ပြေပြေပေါ့ဝါးစရာလည်းမလိုဘူးပစတဲ့ထဲလိုက်တာနဲ့မြူချလို့ရတယ်ပေါ့နော်ကိုယ်ကြီးတို့ခေါ်တဲ့ဆံပြုတ်ပြေကိုရပါတယ်အဲ့ဒါမျိုးတနေ့ကိုတုံးလေးချိန်ကျွေးပေးမယ်ဆိုတော့ဖြစ်ပါတယ်ကိုဗစ်လူနာတွေမှာအသားလက်ကိုအဓိကလိုအပ်တဲ့
ဒီနေ့ကျွန်တော်တို့ဆန္ဒရဲ့မြန်မာအရေးတုံးသက်ချက်ပါအန်ယူဂျီမှာတည်ကြတဲ့နိုင်ငံခြားရေးမူဝါဒနဲ့မဟာဗျူဟာမရှိဘူးလို့ဝေဖန်သူတချို့ရှိနေပါတယ်ဒါတကယ်ပဲလားနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာအန်ယူဂျီဟာအခက်အခဲရှိနေသလားအမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခါခရစ်စတီနာဖင်နဲ့ဦးကျော်ဆန္ဒဆွေးနွေးတုံးသက်ထားပါတယ
Professor Krishna Finch, အခု NUG ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့မှတိကျပြသားတဲ့ strategy တရားမရှိဘူးလို့သုံးသပ်သူတို့ကပြောကြပါတယ်။ Krishna လေးလာမသိမြပြောပါဦးခင်ဗျာ။
Well, I think if we look at the foreign policy principles of the NUG as they are stated on the
NUG ရဲ့နိုင်ငံသားရေးမူဝါဒကိုသူတို့ရဲ့ website မှာကြည့်မယ်ဆိုရင်သူတို့မညီမညွတ်ဖြစ်နေတာတချို့တွေ့ပါတယ်။သူတို့ရဲ့မူဝါဒတရက်ကသူတို့ရေးထားတဲ့အတိုင်းပြောရရင်မြန်မာနိုင်ငံမှာအာဏာရှင်စနစ်လုံးဝဖျက်သိမ်းရေးဒီမိုကရေစီအပြည့်အဝထွန်းကားရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ထွန်းရေးတို့ကိုထောက်ခံတဲ့နိုင်ငံတွေနဲ့ရင်းနှီးတဲ့ဆက်ဆံမှုထူထောင်ရေးဖြစ်ပါတယ်။နောက်မူဝါဒတရက်ကျတော့ပထဝီနိုင်ငံရေးအခြေအနေအရအင်းကြီးချင်းနိုင်ငံတွေနဲ့နီးနီးကပ်ကပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်။ဒါပေမဲ့အဲ့ဒီအင်းကြီးချင်းနိုင်ငံအများအပြားကဒီမိုကရေစီနိုင်ငံမဟုတ်ကြပါဘူး။ဒါကြောင့် NUG ဟာဒီမူဝါဒနှစ်ရက်ကြာမှရုန်းကန်နေရတယ်လို့ထင်ပါတယ်။တစ်ဖက်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံလို့ပြီးအင်းကြီးချင်းတွေအထူးသဖြင့်တရုတ်နိုင်ငံရဲ့ထောက်ခံမှုကိုရဖို့လိုအပ်တယ်ဆိုတာကိုလည်းအသိအမှတ်ပြုထားပါတယ်။ကျမရဲ့ပုံကိုရေးအမြင်ကတော့သူတို့ဟာနိုင်ငံခြားဆက်ဆံရေးမဟာဗျူဟာတရက်အနေနဲ့တရုတ်နဲ့ဆက်ဆံရေးကိုပိုပြီးအလေးထားတင်ပါတယ်။အနောက်အစုနိုင်ငံတွေကတော့ NUG ဘက်ကအမြဲရက်တည်နေမှာပါ။အင်းကြီးချင်းအာဆီယံနဲ့တရုတ်နိုင်ငံတို့ကသာမြန်မာနိုင်ငံအပေါ်ပိုပြီးဩစာထိရောက်တဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့် NUG အနေနဲ့အင်းကြီးချင်းတွင်တဲ့ဆက်ဆံရေးကိုပိုအလေးထားတင်ပါတယ
်။တရုတ်နဲ့ပတ်သက်ပြီးတော့ပြောစရာတစ်ခုရှိတာကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲထင်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြီးညာချက်တစ်ခုထုတ်တယ်။အဲ့မှာဗာပြောထားလိုက်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးကိုသူတို့ထောက်ခံတယ်ဆိုတော့ပြောထားပါတယ်။ဒါဟာဘလောက်စစ်မှန်တဲ့သဘောထားလဲတကယ်ရောစစ်ချရရဲ့လားသူတို့အင်းကြီးချင်းမှာမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပေါ်ထွန်းလာမှာကိုတကယ်ပဲလူလာပါမလား Christina
I think what's interesting about China's position is that on the one hand they want to see their economic project
ရုပ်ရည်ရည်တည်ချက်နဲ့ပတ်သက်ပြီးစိတ်ဝင်စားစရာကောင်းတာကတော့တစ်ဖက်မှာသူတို့စီးပွားရေးစီမံကိန်းတရုတ်မြန်မာစီးပွားရေးဇင်းကြံတို့ကိုဆက်လုပ်ချင်တယ်မြန်မာနိုင်ငံမှာလုံခြုံမှုနဲ့တည်ငြိမ်မှုရှိစေချင်တယ်ဒီအတွက်စစ်တပ်နဲ့ဆက်ဆံချင်တယ်စစ်အစိုးရကိုအသိအမှတ်ပြုပါတယ်ဒါပေမဲ့တခြားတစ်ဖက်မှာတော့မြန်မာပြည်သူတွေဟာတရုတ်ကိုအပြင်းအထန်ဆန့်ကျင်ကြတယ်ဆိုတာသူတို့သိပါတယ်။သူတို့စီးပွားရေးစီမံကိန်းတွေအတွက်ဒေသခံပြည်သူတွေအရေးကိုထည့်မတွက်ခဲ့တဲ့အတွက်ဒီလိုဆန့်ကျင်မှုတွေကပိုမိုပြင်းထန်လာတာဖြစ်ပါတယ်။ဒါဟာဆင့်အာနာသိမ့်ပြီးနောက်ပိုင်းပိုပြီးဆိုးလာပါတယ်။တရုတ်ဟာစစ်တပ်ကိုအားပေးထောက်ခံတယ်လို့လူတွေကမြင်ကြပါတယ်။ဒီအခြေအနေတွေကိုတရုတ်ကောင်းကောင်းသဘောပေါက်ပါတယ်။ဒီအချိန်မှာသူတို့စီမံကိန်းတွေအောင်မြင်ဖို့အတွက်လုံခြုံဖို့အတွက်လူမှုထောက်ခံမှုရုပ်စွာအစုံလူမှုကြားနေမှုသူတို့လိုအပ်ပါတယ်။ဒါကြောင့်တရုတ်ဟာနှစ်နည်းစလုံးနဲ့ကြိုးပမ်းနေတယ်လို့ထင်ပါတယ်။တစ်ဖက်မှာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်။တခြားတစ်ဖက်မှာမြန်မာလူမှုရဲ့သဘောကိုနားလည်ပါတယ်။စစ်တပ်အပေါ်လူမှုမကြိုက်ဘူးဆိုတာသိရှိသဘောပေါက်ပါတယ်ဆိုတဲ့သဘောဖြစ်ပါတယ်။တကယ်တော့ဒီအချိန်နေဟာ NUG အတွက်တရုတ်အစိုးရနဲ့အခိုင်အမာဆက်ဆံရေးထူထောင်ဖို့အခွင့်ကောင်းမယ်ဖြစ်ပါတယ်။တရုတ်အစိုးရအရာရှိအဆင့်ဆင့်နဲ့ထိတွေ့ဆက်ဆံဆွေးနွေးတင်ပါတယ
်။အခုအချိန်မှာတော့တရုတ်ကောအာဆီယံကောတစံနဲ့ထွက်နေတာကတော့စစ်ကောင်စီနဲ့ NUG တို့ဘက်ကဆွေးနွေးညှိနှိုင်းပြီးညီညွတ်စွာအဖြေရှာဖို့ဖြစ်ပါတယ်။သို့တော်လည်းပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဒီဒီမိုကရေစီလွှဲလူတော်များကစစ်ကောင်စီရဲ့လုံးဝမစိစက်စတဲ့စီတို့ကအခိုင်အမာပြောနေကြတာတွေ့ရပါတယ်။သဘောထားတော်တော်တင်းပါတယ်။ဆိုတော့ NUG ကဒီဟာကိုလိုက်လျှောရမလား။တစ်ဖက်ကသူတို့နဲ့တွေ့ဆုံဆွေးနွေးကိုလက်ခံလိုက်ရင်စစ်အာဏာသိမ်းတာကိုသူတို့တရားဝင်အစည်းအမှတ်ပြုလိုက်တဲ့သဘောများ
Yeah, well, I think in diplomacy, you know, the best diplomats are very clever at using language and, you know, other means to try to get around these kind
diplomacy of hurdles. Diplomacy ma kaung song diplomat sentiment dui ha dilo akhet khe dui ko jaw lwa nai bo atwe apyaw so lein ma pat nat pi tacha tin to de nilan dui ko sha pwe atong pyu ya ma tait do ja ba de da chaung NUG a ni ne le sit tat kaung song ni ne thi dui sat san yi se sat hni nai yi ko ana tain mu ko ati a ma pyu de lo a thin ma khan ya si be lou saung nai lein me thin ma de sentiment pri ye ka ro tong ya ma ba လုံးလို့ရနိုင်ပါတယ်ဒီလိုဆွေးနွေးညှိနှိုင်းနိုင်မယ်ဆိုရင်လက်ရှိအခြေအနေအတွက်အဖြေထွက်လာမှာဖြစ်ပါတယ
်ဒီညမှာကျွန်တော်မိခင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရုရှားနဲ့တရုတ်တို့ကတစ်ဖက်ထက်ကရပ်တည်နေကြတယ်ဆိုတော့သူတို့နှစ်ယောက်ရဲ့စစ်မျက်မှုဟာတစ်ချိန်ချိန်မှာမြန်မာနိုင်ငံအပေါ်အခြေခံပြီးတော့ပြိုကွဲမသွားနိုင်ဘူးလားမြန်မာနိုင်ငံအပေါ်မှာအကျိုးစီးပွားခြင်းသူတို့ဒါထိကြိုက်တွေ့လာပြီးတော့ပြိုင်ဘက်တွေဖြစ်မသွားနိုင်ဘူးလားအဲ့လိုဖြစ်သွားတဲ့ဆိုရင်မြန်မာနိုင်ငံရဲ့ရှေ့လာလာအတွက်သူတို့ဘယ်လိုရင်ဆိုင်ရမလဲဆိုတာလည်းပဲဒါနည်းနည်းသုံးသပ်ပြစေချင်ပါတယ
် True you know I would say that to some degree their interests are in alignment right now but that's not necessarily permanent I think that
သူတို့ရဲ့အကျိုးစီးပွားတွေဟာလုံးလုံးစင်မှာတော့တစ်စုံတစ်ခုသောအတိုင်းအတာအထိထပ်တူကျနေတယ်လို့ပြောရမှာဖြစ်ပါတယ်။အခုတစ်ဖက်ထဲရက်တီမှုဟာအများရန်တော့ဖြစ်မနေနိုင်ပါဘူး။ရုရှားကမြန်မာနိုင်ငံကတဆင့်အရှိတောင်အာရှမှာခြေကုပ်ရဖို့မျှော်လင့်ထားပါတယ်။မြန်မာစစ်တပ်နဲ့လည်းရှည်လျားတဲ့စစ်ဖက်ဆက်ဆံမှုရှိလာခဲ့ပါတယ်။အခုမြန်မာစစ်တပ်ကအဲ့ဒီဆက်ဆံမှုကိုခိုင်မာစေခြင်းနဲ့ဆန္ဒတိတ်ပြင်းပြနေတော့ဒါရုရှားအတွက်အခွင့်ကောင်းဖြစ်ပါတယ်။နောက်ပြီးရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးကမြန်မာနိုင်ငံကိုအနောက်အုပ်စုနဲ့အလှမ်းဝေးအောင်ခွဲထုတ်ချင်းကြပါတယ်။ဒီနေရာမှာလည်းအကျိုးစီးပွားခြင်းတူညီကြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေကြလေတော့အဲ့ဒီမှာအပြိုင်ဆိုင်ဖြစ်ကောင်းဖြစ်နိုင်ပါတယ်။တရုတ်ကတော့မြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားလည်းအများအပြားရှိနေပြီးရုရှားကအခုအချိန်ထိတိတ်မရှိသေးပါဘူး။နောက်မှရှိလာနိုင်ပါတယ်။အဲ့ဒီမှာလည်းအပြိုင်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့လောလောဆယ်မှာတော့ဒါဟာအရေးကြီးတဲ့ကိစ္စတရမဟုတ်သေးပါဘူ
းဆိုတော့လောလောဆယ်မှာအရေးကြီးသည့်တိုင်အောင်နောက်ရေးရှိအတွက်ပေါ့လေတကယ်လို့လိုအပ်လာရင် NUG အနေနဲ့ရုရှားနဲ့ပတ်သက်တဲ့မူဝါဒတရမဟာဗျူဟာတရစီစဉ်စီစဉ်ပါလားဘယ်လိုမျိုးသဘောထားသင့်ပါလဲ
You know I think the NUG should not rule out any player and they should really try to engage with everybody
NUG အနေနဲ့ဘယ်သူ့ကိုမှဖယ်မထားသင့်ပါဘူးလူတိုင်းနဲ့ရုရှားအပါအဝင်ဗက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံနိုင်ဖို့ကြိုးပမ်းတင်ပါတယ်။လောလောဆယ်မှာခီးရောက်ချင်မှရောက်ပါလိမ့်မယ်။မြန်မာပြည်ရဲ့ရှေ့အခြေအနေကိုဘယ်သူမှအတိအကျပြောလို့မရနိုင်ပါဘူး။ပြဿနာဘလို့ပြေလည်မှုရလာနိုင်မလဲဆိုတာလည်းမတွက်နိုင်သေးပါဘူး။ဒါကြောင့်ဒီကပောက်အားလုံးကိုဖွင့်ထားပြီးရှိသမျှတကားတွေကိုလည်းတွားခောက်ပါတယ်။လူတိုင်းကိုချင့်ကပ်ရမယ်ဆိုတဲ့သဘောပါ။ရုရှားတန်တမန်တွေကိုချင့်ကပ်စကားပြောတင်ပါတယ်။ဘုံသဘောတူညီချက်တစုံတရာရနိုင်မလားယုံကြည်မှုရနိုင်မလားဆိုတာကြိုးပမ်းတင်ပါတယ်ဒါဟာအနောက်နိုင်ငံတွေကိုပြစ်ပယ်ဖို့ပြောတာမဟုတ်ပါဘူ
းနောက်ဆုံးမြင်တာကတော့အာဆီယံနဲ့ပတ်သက်တဲ့သဘောထားဘယ်လိုစီးစင်းနေဆွဲကြတာဖြစ်ပါလဲအာဆီယံဆိုတာကတနိုင်ငံနဲ့တနိုင်ငံချင်းအသွေးမတူကြတာများလေတော့အာဆီယံနဲ့ပတ်သက်တဲ့မဟာဗျူဟာချမှတ်တဲ့နေရာမှာတစ်ဖွဲ့လုံးကိုလွှမ်းခြုံပြီးတစ်မျိုးတည်းချတင်သလားတနိုင်ငံချင်းလိုက်ပြီးတော့ခွဲခြားချမှတ်တင်လို့ထင်ပါလား
Yeah, well, as we all know, ASEAN makes decisions by consensus, and that means that basically the lowest common denominator is what ends up being the decision. So when there's disagreement, nothing happens. And I think that's why we've seen that there's been such a delay.
ASEAN ကဆုံးဖြတ်ချက်ကိုအများသဘောတူညီမှုနဲ့ချမှတ်ကြတာအလုံးသိကြပါတယ်။ဘုံသဘောတူညီမှုမရဘဲသဘောထားကွဲလွဲနေလို့ရှိရင်ဘာမှမလုပ်နိုင်ပါဘူး။ဒါကြောင့်လဲအထူးတန်ကိုစလဲခန့်ထားရေးကိစ္စမှာတိတ်ပြီးတော့ကြန့်ကြာနေတာပါအဲ့ဒီတန်ကိုစလဲမှာထိရောက်တဲ့လုံပိုင်ခွင့်မရှိတာမတည့်တဲ့နှစ်ဖက်ကိုအတူထိုင်ဆွေးနွေးစေဖို့စတာတွေဟာဒါကြောင့်မို့ခက်နေတာပါအာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးဟာတိတ်ပြီးတော့အရေးပါပြီးတော့ NUG အနေနဲ့ဒါကိုပြစ်ပယ်လို့လည်းမရနိုင်ပါဘူးဒါကြောင့်ပူးပေါင်းလှုပ်ဆောင်မှုဘုံသဘောတူကြတဲ့ထွက်ပေါက်တစ်ခုရရှိနိုင်ဖို့အတွက်တော့ point when Nangan Tango, Juza, Chinka Yamabe, Tipari, Jamada, so you know, Singapore, Indonesia, Rugo, Bo, Lita Mapsipari, Biro, Tainangale, Paraboli, Ah, Duga, Enijimba, Singapore Garo, ASEAN Gule, Lita De, Yamanangama, Siboye, Ju Siboale, Shire, Suro, Yichide, Kankanaga, Bawinhaime, Timare, Indonesia, Hale, ASEAN Dema, Jizo Nangale, Pite, Democracy Nangale, Pippi, Yaman Nanga Yego, Nika, Sanchikere, Nangale, Pippare. That's how this Singapore, Indonesia Ruha, Yamananga Yema, the Nanga Jen, Nineo, ASEAN the Kulo, Nineo, Added the Yo Pilla Umba, Sanga Nangalu, Timare.
ဒီနေ့စံနာရဲ့မြန်မာအရေးသုံးသက်ချက်ခန္ဓာကိုယ်နာဆင်ခဲ့ရပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြအားကစားခန္ဓာပါကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်၂၀၂၂ကမ္ဘာဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့တစ်ပတ်ကနေဥပမာသွားကြကြပါတယ်ဒီတစ်ခေါက်ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့ပေါ်တူဂီတိုက်စစ်မှုစီးပွားနဲ့တို့နိုင်ငံကပွဲတွေမှာအကိုများဆုံးသွင်းတဲ့သူဖြစ်နေစံချိန်ပြန်လ နိုင်ငံကပွဲတွေမှာအကူအများဆုံးတွင်းတဲ့သူဖြစ်လာခဲ့တာပါဒီပွဲမှာဘော်ဒူဂီကအစောပိုင်းမှာပန်နယ်တီရခဲ့ပေမဲ့ရိုနယ်ဒိုကန်တာမဝင်ခဲ့ပဲဒုတိယပိုင်း88မိနစ်နဲ့တရားရအချိန်မုန်း9မိနစ်ကြာမှရိုနယ်ဒိုဟာခေါင်းတိုက်ပြီးငိုးသွင်းခဲ့လို့နောက်ဆုံးမှာဘော်ဒူဂီက2ဂိုးတကိုးနဲ့နိုင်ပါတယ်ဒါကြောင့်ရိုနယ်ဒိုဟာစုစုပေါင်း132ဂိုးနဲ့အီရန်တိုက်စစ်မှုအလီတာယီ109ဂိုးနဲ့တင်ထားတဲ့စံချိန်ကိုကျော်ပြီးတော့အမျိုးသားတွေဘက်မှာနိုင်ငံကပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့ဂင်းနစ်စံချိန်ဝင်သွားခဲ့ပါတယ်ခင်ဗျာတခြားပွဲတွေမှာတော့ယူရို2020ဥရောပချန်ပီယံအီတလီအသင်းဟာဘူလ်ဂေးရီးယားနဲ့တကူးစီတီးချပြီးတနင်္ဂနွေနေ့ကလည်းဆွစ်ဇာလန်နဲ့ပွဲမှာဂိုးမရှိတီးချသွားခဲ့ပါတယ်ဒါပြင်ကမ္ဘာချန်ပီယံပြင်သစ်အသင်းဟာလည်းတရက်နေ့ကဘော့စနီးယားကိုတကူးစီတီးချပြီးတော့တနင်္ဂနွေနေ့ကယူကရိန်းနဲ့တကူးစီတီးချသွားခဲ့ပါတယ်ဂျာမနီကတော့လစ်ချန်စတိုင်းကို9ဂိုးမရှိနဲ့နိုင်ပြီးအမေးနီးယားကို6ဂိုးမရှိနဲ့နိုင်ပါတယ်အင်္ဂလန်ကတော့ပြီးခဲ့တဲ့ကြာသပတေးနေ့ကဟန်ဂေရီကို၄ဂိုးမရှိနဲ့နိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကလည်းအင်္ဂလန်မှာအန်ဒိုရာကို၄ဂိုးမရှိနဲ့ထပ်နိုင်ပါတယ်ဟန်ဂေရီနဲ့ပွဲမှာတော့အင်္ဂလန်အသင်းကကစားသမားတချို့ကိုဟန်ဂေရီပြိဿတွေကလူမျိုးရေးခွဲခြားတဲ့အနေနဲ့လောင်းပြောင်းကျော်ခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့အခုလိုလူမျိုးရေးခွဲခြားမှုတွေဟာရှက်ဖို့ကောင်းတယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ဒီလိုအပြုအမူတွေဟာဘလို့မှလက်ခံနိုင်စရာမရှိပဲ FIFA အနေနဲ့ပြင်းပြင်းထန်ထန်အရေးယူဖို့ Twitter ကနေတောင်းဆိုလိုက်ပါတယ်ဒီပေါ်မှာအင်္ဂလန်နီးပြဂါရက်ဆောက်ဂိတ်ကလည
်း you know they shouldn't have to be subjected to any form of racism
ကစားသမားတွေကိုဒီလိုပုံစံမျိုးနဲ့မှလူမျိုးရေးအရပြစ်မှတ်ထားတိုက်ခိုက်တာတွေမဖြစ်သင့်ပါဘူးပြည်သက်တွေထဲမှာလည်းအကုန်လုံးကလုတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အင်္ဂွင်းမှာကစားတဲ့အခါတိုင်းအင်္ဂွင်းပြည်သက်အားလုံးကပြဿနာရှာတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိပါတယ်ဒီညကျွန်တော်တို့နိုင်ငံတော်သချင်းတည်ဆိုချိန်မှာအတော်ကိုလေးလေးဆဆရှိကြပါတယ်ဒါကြောင့်ဟန်ဂေရီပြည်သက်အားလုံးဆိုပြီးဝေဖန်မယ်ဆိုရင်တော့တရားမှမဟုတ်ပါဘူးဟန်ဂေရီပြည်သက်အတော်များများကကောင်းကောင်းနေခဲ့ကြတာပါဒါပေမဲ့တချို့လူတွေကတော့ဒီကိစ္စအတွက်တာဝန်ယူရမှာဖြစ်ပြီးဗီဒီယိုမှတ်တမ်းတွေလည်းရှိတဲ့အတွက်အာနာဘန်ဒီအနေနဲ့ဒီကိစ္စကိုမှန်မှန်ကန်ကန်ကင်တွယ်ဖြေရှင်းလိမ့်မယ်လို့မျှော်လင့်ပါတယ
်တောင်အမေရိကဘက်မှာတော့နာမည်ကြီးဘရာဇီးလ်နဲ့အာဂျင်တီးနာတို့ရဲ့ပွဲကတော့ဖျက်လိုက်ရပါတယ်ပွဲစားပြီး9မိနစ်လောက်အကြာမှာအာဂျင်တီးနားကစားသမား4ယောက်ဟာဘရာဇီးလ်နိုင်ငံကကိုဗစ် -19 စီးကမ်းတွေကိုချိုးဖောက်တာကြောင့်ဆိုပြီးတော့ဘရာဇီးလ်ကျမ်းမာရေးအာဏာပိုင်တွေကကွင်းထဲကိုဝင်ပြီးကန့်ကွက်ခဲ့တဲ့အတွက်ပွဲကိုဆက်မကစားဘဲရပ်ပစ်လိုက်ရတာပါကွင်းထဲမှာအချင်းတွေကရုပ်ရုပ်သေးသေးနဲ့ရှုပ်ထွေးကုန်ပြီးတော့အာဂျင်တီးနားကစားသမားတွေကလည်းကွင်းထဲကနေထွက်လိုက်ကြပါတယ်ဘရာဇီးလ်နိုင်ငံရဲ့စီးကမ်းအရလွန်ခဲ့တဲ့14ရက်အတွင်းဗြိတိန်နိုင်ငံကိုခီးသွားထားမှုတဲ့သူတွေအနေနဲ့ဘရာဇီးလ်မှာကွာရန်တင်းဝင်ရမှာဖြစ်ပါတယ်ဒါပေမဲ့အာဂျင်တီးနားတဲ့မှာစပော့စ်ကလိုဆာဆူရိုမဲရိုနဲ့ဗီလာကမာတီနက်စ်နဲ့ဘွန်ဒီယာတို့ပါလာခဲ့ပြီးသူတို့ဟာဘရာဇီးလ်နိုင်ငံတဲကိုဝင်တဲ့အချိန်မှာအချက်လက်တွေကိုမမှန်ကန်ကန်မဖြည့်ခဲ့ဘူးလို့ဘရာဇီးလ်ဘက်ကဆွဆွဲပါတယ်မက်စီကတော့ဘရာဇီးလ်အနာမိုင်းနေနဲ့သူတို့ကွင်းထဲကိုစားရောက်တဲ့အချိန်မှာမလုတ်ပဲဘောလုံးမွဲစပြီးမှဘာလို့လုတ်ရသလဲဆိုပြီးတော့ဝေဖန်လိုက်ပါတယ်တောင်အမေရိကဇုံဘက်ကခြေစစ်ပွဲတွေမှာတော့ဒီ COVID-19 စီးကမ်းချက်တွေကြောင့် အသင်းတွေအတော်များများဟာလည်းအဓိကကစားသမားတွေမပါနိုင်ပဲဖြစ်ခဲ့ပါတယ်ခင်ဗျာ။ကမ္ဘာ့ဘလောက်ကိုနှစ်နှစ်ကြိမ်ကျင်းပဖို့စဉ်းစားရတဲ့ပတ်သက်ပြီးတော့ UEFA ရောပါဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့လက်မခံပဲပယ်ချလိုက်ပါတယ်။ကမ္ဘာ့ဘလောက်ကိုပုံမှန်ကျင်းပနေကြတိုင်းနှစ်နှစ်ကြိမ်မဟုတ်ပဲနှစ်နှစ်ကြိမ်ကျင်းပဖို့ Saudi Arabia ဘောလုံးဖွဲ့ချုပ်ကပြီးခဲ့တဲ့မေလကဒီကဘောဘောလုံးဖွဲ့ချုပ်ရဲ့နှစ်ပတ်လည်ညီလာခံမှာတရားဝင်အဆိုတင်သွင်းခဲ့တာပါ။ဒါပေမဲ့အဲ့လိုကမ္ဘာ့ဘလောက်ကိုနှစ်နှစ်ကြိမ်ကျင်းပလာခြင်းအဖြစ်ဘယ်မဲ့အနှစ်သာရတွေတန်ဖိုးတွေရောကြသွားစီမှာဖြစ်တယ်လို့ UEFA ဥက္ကဋ္ဌ Seferin ကပြောလိုက်ပါတယ်
More is not always better. Well, we think that the
အရေးအတွက်များတာကအမြဲတမ်းပိုကောင်းတာတော့မဟုတ်ပါဘူး။ကမ္ဘာဖလားရဲ့တကယ်အနှစ်သာရနဲ့တန်ဖိုးက၄နှစ်တစ်ကြိမ်ဆက်စားပါပါကျင်းပတာကြောက်ပါ။နှစ်နှစ်တစ်ကြိမ်ကျင်းပလိုက်ခြင်းအဖြစ်ပြိုင်ပွဲရဲ့အနှစ်သာရတွေတန်ဖိုးတွေကိုကြော့ကြသွားစေမှာဖြစ်ပါတယ်။
ဆွေးနွေးနိုင်ငံဂျနီဗာမြို့မှာဒီနေ့လေးကကျင်းပခဲ့တဲ့ဥရောပကလပ်သင်းများအထွေထွေညီလာခံမှာယူဘာဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါဘောဖလာဘောလုံးပွဲတွေကို1930မှာစတင်ကျင်းပခဲ့ခြင်းကစပြီးတော့၄နှစ်ကြိမ်နဲ့ကျင်းပလာခဲ့တာဖြစ်ပြီးတော့ဥရောပဖလားနဲ့လူသမီးကဘာဖလားတွေကိုလည်း၄နှစ်ကြိမ်ကျင်းပနေတာဖြစ်ပါလေဒီပါရဲ့ကမ္ဘာလုံးဆိုင်ရာဘောလုံးဖွံ့ဖြိုးတိုးတက်ရေးအကြီးအကဲလည်းဖြစ်တဲ့ Arsenal နီးပြဟောင်း Wenger ကတော့ကမ္ဘာဖလားနဲ့ဥရောပဖလားဘောလုံးပွဲတွေကိုနှစ်နှစ်တစ်ကြိမ်ကျင်းပတာကိုမြင်တွေ့ကျင်တယ်ဆိုပြီးတော့ပြောထားပါတယ်။အခုလောလောဆယ်မှာတော့ FIFA ဟာကမ္ဘာဖလားတစ်ကြိမ်ကျင်းပတိုင်းဒေါ်လာ6ဘီလီယံနောက်အဲ့ကနေဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာစနေနေ့ကခွဲစိတ်ကုသမှုလုပ်ခဲ့ရပါတယ်။အသက်80ရှိပြီဖြစ်တဲ့ပီလီဟာဆာပေါ်လိုမြို့က Albert Einstein ဆေးရုံမှာပုံမှန်ဆေးစစ်ဖို့အတွက်ပေါ်ရကနေဆေးဥတက်ဖို့လိုရာကြောင့်ဆေးဥတက်ခဲ့ရတာဖြစ်ပြီးတော့စနေနေ့ကတော့ပူမာတွေ့တဲ့အချိန်ကိုဖယ်ရှားဖို့ခွဲစိတ်မှုလုပ်ခဲ့ရတယ်လို့သူ့ရဲ့လူမှုကွန်ရက်ဆာမျက်နှာကနေတနင်္လာနေ့မှာပြောလိုက်ပါတယ်။ဒါမဲ့လည်းဖီလီကတော့အခုခါမှသူနေပြန်ကောင်းလာနေပြီဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောကြားထားတယ်ဆိုတာတင်ပြရတဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
အပစင်တင်ဆက်နေကြကိုရနိုင်ရဲ့အားကစားကဏ္ဍကိုကြားခဲ့ရပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုချကျော်သိန်းကပြောပြပေးပါဦ
းမြန်မာနိုင်ငံပြည်ပကမှာပါဝင်ပတ်သက်နေသူအလုံးအနေနဲ့အကြမ်းဖက်လို့ရောက်ကိုရှောင်ရှားဖို့နဲ့လူသားစာနာမှုအကူအညီတွေပေးလို့ရအောင်လုပ်ပေးကြဖို့အရှိတော်အခြားနိုင်ငံတွေနဲ့အနောက်နိုင်ငံတချို့ကတိုက်တွန်းထားပါတယ်ဂျာကာလာလူသားညီညွတ်ရေးအစိုးရ NUG ကပြည်သူ့ဒေါ်လာရေးဆင်နွှဲဖို့အင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အခုလိုမျိုးနိုင်ငံတကာဘက်ကတုံ့ပြန်တာတွေထွက်လာတာပါအင်ဒိုနီးရှားကမြန်မာလူမှုဘေးကင်းရေးနဲ့တာဝါပြောရေးဦးစားပေးကြဖို့ပြောပြီးမလေးရှားကတော့ပုံသဘောတူညီချက်၅ချက်ကိုအကောင်အထည်မပေါ်နိုင်တဲ့အပေါ်စိတ်ပျက်ကြောင်ပြောပါတယ်အမေရိကန်နဲ့ဗြိတိန်တို့ကအကြမ်းဖက်လို့ရတဲ့ကိုလက်မခံနိုင်တဲ့သဘောထားမျိုးတွေပြောကြပြီးလူသားစာနာမှုအကူအညီတွေပေးနိုင်ဖို့လှုံ့ဆော်ဖို့တိုက်တွန်းပါတယ်အမျိုးသားညီညွတ်အစိုးရကပြည်သူတော်လှန်ရေးလို့ကြေညာလိုက်ပြီးမှဒီကနေ့ရန်ကုန်နဲ့မြို့ကြီးတို့မှာလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကစနပ်ပြပွဲတွေနဲ့ပေါက်ကွဲမှုတွေရှိခဲ့ပြီးထိခိုက်ဒဏ်ရာရတဲ့တရင်တွေလည်းကြားရပါတယ်။ရန်ကုန်မြို့မှာမနေ့ပိုင်းကကြီးမြင့်တိုင်းအေရှာဝါစိတ်ကန်းနာနဲ့နေ့လယ်ပိုင်းကမရန်ကုန်မြို့နယ်တမိုင်းလန်းစုံရင်ထင်းရဲယုံ၊တကုံစိတ်ကန်းမြို့နယ်ရင်ထင်းရဲယုံ၊တောင်တကုံကအေယာချမ်းသာကွန်ဒိုအဆောက်အဦနာနဲ့ရင်ထင်းရဲယုံစတဲ့နေရာတွေမှာပေါက်ကွဲမှုတွေထိခိုက်ရဲလို့တရားခံတွေကအပြောအယူကိုပြောပါတယ်။မန္တလေးမှာလည်းအမှတ်6ရဲစခန်းမှာနေ့လယ်ပိုင်းကလက်လွတ်ဘုံတလုံးပေါက်ကွဲပါတယ်။ထိခိုက်ဒဏ်ရာရမှုအသေးစိတ်ကိုတော့မသိရသေးပါဘူး။အခုလိုမျိုးပေါက်ကွဲမှုတွေနဲ့အတူရန်ကုန်နဲ့မန္တလေးအပါအဝင်ဒေသတချို့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဒဏ်အတန်ငယ်လျော့ပါသက်သာလာတဲ့သဘောတွေ့ရပေမယ့်ကူးစက်သေဆုံးသူအခြေအတွက်တင်းတိုတသာရောက်ကြသွားတဲ့ပုံမရှိသေးပါဘူး။လွန်ခဲ့တဲ့20နှစ်အရွယ်တွင်တောက်ခွင့်နမူနာပေါင်း 25,398 ခုကိုစစ်ဆေးခဲ့တာမှာကူးစက်သူအခြေအတွက် 2,900 ယောက်ရှိခဲ့ပြီးသေဆုံးသူ92ယောက်ရှိခဲ့လို့ကျန်းမာရေးဌာနကဒီနေ့ည7နာရီမှာထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုဗစ်ပိုးတွေ့တာပြန်တက်လာမှုဒီကိစ္စမှာတည်းလူစုလူဝေးနဲ့ဖြစ်လာနိုင်ခြေဘာသာရေးပွဲတွေကိုကန့်တတ်ထားပါတယ်ခင်ဗျာ
။တည်တင်အချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဆုံမှုဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပချင်းည10နာရီနဲ့17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တို့သားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပေးပြာဝေးကွာပြီးတော့ကြားမှာရှင်လန်းပါစေရှင်ကျမအနံလာပါ
Thank you.
This program has come to